Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဇူလိုင်လ26ရက်ကြာသပတေးနေ့ညပိုင်း9နာရီကနေ10နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မအများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်လင်းဦးပါအညာနားဆင်မဲ့တရင်နေတယ်မှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စူပါမှုကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နေပြီးဒုတိယရှင်နေချုပ်ကိုအရေးယူနိုင်ဖို့ Republican အောက်လွှတ်တော်အမတ်ချုပ်ကြိုးပမ်းနေပါတယ်။တရုတ်နိုင်ငံဘေကျင်းမြို့ကအမေရိကန်တန်ရုံပြည်ပမှာဒီနေ့လက်လုပ်ပုံတလုံးပောက်ခွဲရကဘုံးတင်လာတဲ့အမျိုးသားထိရိုက်ဒဏ်ရာရသွားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာကတော့ရိုဟင်ဂျာပဋိပက္ခဖြေရှင်းရမှာအမေရိကန်ဘက်ကဥဆောင်ပြီးဆောင်ရွက်ဖို့ရိုဟင်ဂျာရေးဆောင်ရွက်သူတွေကတိုက်တွန်းကြပါတယ်။
အမေရိကန်ဆိုရကဦးဆောင်ပြီးတော့ရိုဟင်ဂျာချင်းတွေကိုရိုဟင်ဂျာပြည်နာကိုရှင်းပွက်အတွက်မြန်မာဆိုရနဲ့ engage လုပ်ပြီးတော့
ရိုဟင်ဂျာရေးလှုပ်ရှားသူဒေါက်တာဝေါ်ကာဦးရင်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူဗဟိုဘဏ်ဥက္ကဋ္ဌဦးချော်ချော်မောင်ကိုနောက်ထပ်တက်တန်းငါးနှစ်ထပ်မံတာဝန်ထမ်းဆောင်ဖို့သမ္မတကတာဝန်ပေးမှုနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်ပေါ်နေတဲ့အကြောင်းဥရောပနိုင်ငံတွေမှာဒီကနေ့ကြာသပတေးနဲ့မနေ့ကတောက်ချာနေ့မှာအပူချိန်တွေမြင့်တက်နေတာကြောင့်အပူဒဏ်ကိုခံနိုင်အောင်လှုပ်ဆောင်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအပတ်စဉ်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုတင်ဆက်ပေးပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ကအကြေညာပေးကြပါအောင်ရှင
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုကိုအထူးစုံစမ်းစစ်ဆေးမှုကဖော်ထုတ်နေတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပြည့်ပြည့်စုံစုံတင်ပြဖို့ပြောကွက်မှုလွတ်ထွန်းလုံနည်းနဲ့ညီဆောင်ရွက်ဖို့ပြောကွက်မှုဆွဆွဲချက်တွေနဲ့ဒုတိယရှင်နေချုပ်ရော့ဒ်ရိုဇန်စတိုင်းကိုအရေးယူနိုင်အောင်အောက်လွှတ်တော်မှာရှိတဲ့ Republican အမတ်ချုပ်မနေ့ကစတင်ကြိုးပမ်းကြပါတယ်။ရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုတော့ရှင်းနေချုပ်ချက်ဆက်ရှင်ပြီးထွက်ပေးခဲ့ပြီးနောက်မှာပဲရိုဇန်စတိုင်းကတာဝန်ယူထားတာပါ။ဒုတိယရှင်နေချုပ်ကတော့အထူးစုံစမ်းစစ်ဆေးရေးမှုဖြင့်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကြီးကဟောင်းရောဘတ်မူလာကိုတာဝန်ပေးခဲ့ပြီးစုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးအဖွဲ့ဝင်တွေပါဝင်လူပေါင်း32ယောက်ကိုလည်းတရားစွဲဆိုအရေးယူထားပါတယ်။သမ္မတထရန့်နဲ့မဟာမိတ်တွေကတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာထိုးနှက်ချက်ဖြင့်တတလဲလဲပယ်ချပြောဆိုထားကြတယ်လို့2016ရွေးကောက်ပွဲမှာစီးပွားရေးအဖွဲ့ကရုရှားနဲ့ပတ်သက်ဆက်နွယ်မှုမရှိကြောင်းလည်းညှင်းဆန်ထားပါတယ်။ဒီအရေးထနာလွှတ်တော်ကိုသတင်းချက်လက်တွေမပေးဘဲထိန်ချန်ထားပြီးကွန်ဂရက်ဆာဆင့်ခေါ်တာကိုညှင်းဆန်တာပါဝင်လွှတ်တော်ရဲ့လုပ်ငန်းတွေကိုလည်းဟန်တားလုပ်နေတဲ့အကြောင်းဒုတိယရှင်းနေချုပ်ကိုအရေးယူဖို့ကြိုးပမ်းရမှာပါဝင်သူဖြစ်တဲ့ Republican အောက်လွှတ်တော်မှ Mark Meadows က Twitter လူမှုကွန်ရက်ကနေပြောဆိုကြတာပါ Republican အမတ်နောက်တူဖြစ်တဲ့ Jim Jordan ကလည်းဒုတိယရှင်းနေချုပ်ကိုအရေးယူဖို့အချိန်တန်ပြီးဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်တိုက်ခန့် Democratic Party ကအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌ Adam Schiff ကတော့သမ္မတကိုကာဝယ်ဖို့မမှန်မကန်ကျိုးပမ်းတဲ့လိုရအဖြစ် Republican နေပေါ်ဝေဖန်ပြောဆိုခဲ့ပါတယ်
။ American သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတရားဖန်ဆီးထိန်းသိမ်းပြီးတကွဲတပြားဖြစ်နေတဲ့သားသမီးနဲ့မိဘ2500ကျော်ကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့တရားရုံးကနောက်ဆုံးသတ်မှတ်ထားတဲ့ဒီနေ့အကုန်ဆုံးတော့မှာဖြစ်ပါတယ်။ American မိမေလုံခြုံရေးဝန်ကြီးဌာနဝန်ကြီး Christian Nielsen ကတော့သတ်မှတ်ရမည်ဆောင်ရွက်နိုင်မှာဖြစ်ကြောင်းလွှတ်တော်ကော်မတီတစ်ခုကိုမနေ့တုန်းကပဲပြောဆိုခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။စပိန်ဘာသာစကားပြောသူတွေရေးရာလွှတ်တော်ကော်မတီနဲ့တွေ့ဆုံမှုနဲ့ပတ်သက်လို့အမိနေလုံချွေးဝန်ကြီးကအသေးစိတ်မပြောခဲ့ပေမဲ့တကယ်ကိုရိုးရှိတဲ့ဆွေးနွေးမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းလွှတ်တော်ကိုယ်စားလှယ်တချို့ကတော့တွေ့ဆုံမှုပေါ်မကျေမနပ်ဒေါသထွက်ခဲ့ကြပြီးသတ်မှတ်ရကိုမှီနေမှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။ဒီမိုကရက်လွှတ်တော်မှာလူးဝစ်ကက်ထရက်ကတော့ဝန်ကြီးနီလ်ဆန်ဟာလူသားစုပေါ်ရာဇဝတ်မှုကျူးလွန်နေသူကလေးတွေကိုနှိပ်စက်နေသူလူမျိုးရေးခွဲခြားဆက်ဆံတဲ့သမ္မတထရန့်အစိုးရမှပူးပေါင်းကြံစည်သူတူဖြစ်တွေ့ဆုံချိန်မှာဆွဆဲပြောဆိုခဲ့ကြောင်း AP သတင်းဌာနကိုပြောခဲ့ပါတယ်။ Texas ပြည်နယ်ကိုစားပြုဒီမိုကရက်မတ်ဂျက်ခွင်းကက်စထရိုကလည်းအမိနေလုံခြုံရေးဝန်ကြီးဌာနဝန်ကြီးဟာလူမျိုးရေးခွဲခြားသူဖြစ်ဆွဆဲချက်ကိုညှင်းဆန်ခဲ့တယ်လို့မိသားစုတွေတကယ်တကယ်ဖြစ်နေတာကိုလက်ခံတဲ့သူမရှိကြောင်းပြောဆိုခဲ့တယ်လို့လည်းတရားလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။တကယ်တော့တတ်မှတ်ထားတဲ့အချိန်ဖြစ်ဖို့နိုင်ပိုင်းတာကြံတော့တဲ့အချိန်မှာပဲအစိုးရကတော့၅နှစ်အထက်ကလေးထောက်နေရာလောက်ကိုမိသားစုနဲ့ပြန်ပေါင်းစည်းပေးခဲ့ကြအောင်ပြောခဲ့ပေမဲ့ပေါင်းစည်းပေးဖို့ကြံနေသေးတဲ့ကလေးရတဲ့ဘလောက်ရှိတယ်ဆိုတော့တိတိကျကျမသိရသေးပါဘူးခင်ဗျာ
ဒ တိုးနိုင်ငံဘေကျင်းမြို့ကအမေရိကန်တန်ရုံပြင်ဘက်မှာဒီကနေ့လက်လုပ်ပုံးတစ်လုံးပောက်ခွဲရကပုံးတယ်လာတဲ့အမျိုးသားထိခဲ့တဲ့ရရသွားပါတယ်ပုံးပောက်ခွဲသူဟာတိုးနိုင်ငံအတွင်းမွန်ဂိုလီးယားဒေသကအသက်20ချောင်းနေအမျိုးသားတူဖြစ်ကြောင်းလဲဘေကျင်းမြို့ရဲ့တပ်ဖွဲ့ကတည်ပြုခဲ့ရပါမရှိမီပန်လုပ်တဲ့ရန်နဲ့ပြုလုပ်ထားတဲ့ဘုံပောက်ခွဲမှုကြောင့်ပောက်ခွဲသူရဲ့လက်မှာတန်ရ American Tayon Pimpama, Migo Lonine, Polani, Ule Pokamu Picare, American Tayon Shia, Yakomaro, Iswine, India Tayoni, Pawi, Nangaga Tandamayoni, Amyapia Lashinivare, Kupata, Tasti Lambi, Sosimo, Josa Elum Tengadu, Amyotumi to Ule, American Tayon Nimave, Pansi Ladejo, Tio Suava and Glover Times Denzagale, Dini Sova Mave, Popiagare.
Pakistan and နိုင်ငံခြားခရစ်ကတ်အာဂဇာသမဟောင်းအစ်မရန်ခန်ရဲ့နိုင်ငံရေးပါတီကဦးဆောင်နေပါတယ်ခန်နိုင်အောင်ရွေးကောက်ပွဲမတမာမှုရှိတယ်ဆိုပြီးတိုင်ပြည်ပါတီတွေကတော့ပြောနေကြပါတယ်ဒီရွေးကောက်ပွဲရလဒ်အပြည့်စုံကိုတော့ဒီနေ့နှောင်းပိုင်းမှာကြီးညာပေးမယ်လို့ပါကစ္စတန်ရွေးကောက်ပွဲကောင်ရှင်တာဝန်ရှိသူတွေကကတိပေးထားပြီးမတမာမှုရှိနေတယ်ဆိုတဲ့ဆွဲချက်ကိုတော့ညှင်းဆိုထားကြပါတယ်ဒါပြင်ဒ Pakistan Tehreek e Insaf PTI party ga Aulutaw ma niya 292 niya ma 113 niya ne anan ya ni da la chit par de Pakistan ye adika sin khaw mu ga si bwa yi khana chit chang yuk kaw pwe ma chin pa kin ni ma bae khan ga video ko pyo ga par de khan ga sat pi tu da yuk kaw pwe anan ya ma so yin agri lai sa mu tai chet yin ne sin yin nwan ba mu shyo cha yi season 2 ko lou saung twa me lo kri pe ga par de
ချက်ကပွဲချင်းပါနေစဉ်မနစ်ပေါ်တူးနေမှာနိုင်ငံပါတီတွေကြားတက်ခတ်မှုတွေဖြစ်ပွားခဲ့သလိုစစ်သွေးကြွားတွေကလည်းတက်ခတ်မှုတွေရှိခဲ့ပါတယ်ခင်ဗျာ။ပြည်ရေးအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း
95.9ဝက်မှာနိုင်လက်မီတာ195ကိုထုတ်လွှင့်ပေးနေပါတယ်ရှင်။ပြည်မဲကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။လောင်းနေငယ်တောင်ပိုင်းမှာတင်းလာနေကရေကတာဖြူချမှုကြောင့်အခုချိန်ထိအတီးပြူနယ်နဲ့ဒေသုံးတို့ရေအတွက်အနည်းဆုံး24ဦးတည်ရှိနေပြီးတရတုံပြတ်ဆုံးနေစေဖြစ်ပါတယ်။ဖြင်းချင်းမြို့တော်တောင်ဘက်ကီလိုမီတာ950ကျော်မှာရှိတဲ့အတာဖူးပြည ူပါမီတာတန်း 9000 လောက်ပမာဏရှိတဲ့ရေတွေလူနေရပ်ကွက်တဲ့စီစဉ်ပြီးရာနဲ့ချီတဲ့အိမ်တွေလည်းရေနောက်ကိုမျောပါသွားတယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးခွာဖျက်ပြေးကြရတာပါ။ဒီကတ္တချုပ်ပေါမှုကြောင့်ဦးမယ်အိမ်မဲ့ဖြစ်ရသူ 6000 ကျော်တိရှိတယ်လို့လည်းကိုရန်တွေ့တဲ့သူတွေကဗီဒီယိုကိုပြောပါတယ်။ရေဘေးတည်နေတော်တော်များကိုကဲတင်နိုင်ခဲ့ပြီးအတာဖူးပြည်နယ်နဲ့အနီးနားကချမ်ပါဆက်ပြည်နယ်တွေကအစိုးရယာယီခေလုံးယာစခန်းတွေမှာလည်းနေထိုင်နေကြပါတယ်။ဒဏ်ရာရတဲ့သူတွေကိုတော့အတာဖူးပြည်နယ်နဲ့အနီးနားပြည်နယ်တွေကစေယုံတွေမှာကုသပေးထားရတာပါ။ဒေါက်ကိုရီးယားသမ္မတမွန်ချင်းကလည်းအရေးပေါ်ကယ်ဆယ်ရေးဖွဲ့တစ်ဖွဲ့လာအောင်နိုင်ကိုဆေးလွှတ်ထားပါတယ်။မီဂါဝတ်410ထွက်လွန်နိုင်မဲ့ရေကတာစီမံကိန်းကိုတော့ဒေါက်ကိုရီးယားနိုင်ငံက SK Engineer နဲ့ဆက်လုပ်ရေးကုမ္ပဏီကိုရီးယားပိုင်း Western Power ကုမ္ပဏီတို့နဲ့အတူထိုင်းနိုင်ငံကလက်ဘူရီလက်စစ်ထွက်လွန်ရေးကုမ္ပဏီလာအိုစုရပိုင်း LHSE တို့ဖက်ဆက်တည်ဆောက်ထားတာပါ။အမေရိကန်ဒေါ်လာတန်း1000လောက်အကုန်ကျခံတည်ဆောက်ထားတဲ့ရေကတာကိုတော့ရှင်းနေတဲ့မှာနောက်ဆုံးထားအပိတ်တ်ဖို့လည်းရည်ရွယ်ထားတာဖြစ်ပါတယ်။
ဂရိနိုင်ငံမှာတော့တော်မီအရှိန်ပြင်းပြင်းနဲ့ကူးစက်ခဲ့တာကြောင့်မိလောင်ကျွမ်းခဲ့တဲ့နေရာတွေမှာပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေရမှာတည်ဆုံးရသူအရေအတွက်က82ယောက်အထိတက်သွားခဲ့ပါတယ်။ရော်ဖီနာမျိုးတဝိုက်ကမ်းခြေဒေသမှာဒဏ္ဍာရီကစလောင်ခဲ့တဲ့ဒီတော်မီကြောင့်ပျောက်ဆုံးနေသူတွေကိုခေစေးလူသားတွေကဒီနေ့အထိဆက်လက်ရှာဖွေနေကြမှာအခုလိုတည်ဆုံးသူတိုးလာတာဖြင့်နောက်ထပ်လူပေါင်း189ယောက်အထိလည်းဒဏ်ရာတွေရတာတယ်လို့အတည်ပြုထားကြပါတယ်။ဆလတ်ပြောဆုံးနေသူရဲ့မိသားစုတွေအနေနဲ့လည်းအေတင်မြို့တော်ကအလောင်းတွေစစ်ပုံထားတဲ့နေရာကိုသွားကြည့်နေကြချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကတော့တချို့အလောင်းတွေကစိုးစိုးဝါးဝါးမီးကျွန်းနေပြီးဘသူဘဝဆိုတာပြောနိုင်မှု DNA မျိုးရိုးဗီဇာထောက်ထားစစ်ဆေးဖို့လိုနေတယ်လို့ဆိုနေပါတယ်။အစောပိုင်းစစ်ဆေးတွေ့ရှိချက်တွေရတော့ဒီတော်မီကြီးကြောင့်အိမ်ပေါင်းအနည်းဆုံး300ပျက်စီးသွားတယ်လို့ဖော်ပြထားပါတယ်။ပြည်သူတချို့အနေနဲ့ကတော့ဒီတော်မီဆောက်လောက်ချိန်မှာအစိုးရတာဝန်ရှိသူတွေအနေနဲ့ချက်ချင်းကင်တယ်ဖို့နောက်ကျခဲ့တာမို့အခုလိုမတရားအမြင်မြင်ကြီးတော်မီကူးဆက်သွားခဲ့တာလို့မချင်မနှက်ပြောနေချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကတော့လေးတိုင်နှုံးပြင်းထန်လွန်ခဲ့တာကြောင့်ဒီတော်မီကိုအမြန်ကြီးမှုခတ်သွားခဲ့ရတာပါလို့ပြန်ဖြေရှင်းနေပါတယ် Wujud Alaska Express ni nelayan di Tommy Chow di Sungai Yadu itu, tahunya dah nengen do warna cikgu mu terima ni cik, tni ingat ni kat China cakap apa?
Asalnya Nubes ulu tiga tahun sejarah ramah masih sih netau sesi susun lagi. Kamuoyo nengah mak kemani lete, atau mesti cengah bi kemani juga yesa cengah muriu. Tuti tena matan cius juga mak usah ngah tu pawai. Kalau itu alumu ye lengan ni ko, ni mio loko ni tu cawu yuce lepare. Kamuoyo nengah ngah yau cengah lo. Tahu gua konsep ngah guni kani. Mata ini tanah usang kita tu pun suci mungkin apa. Nanti susun tu pun dia tiup mewah. Filipina yang na siwai lengan sih hawa tiga lo. Komunitas bau ni na sisa ni naya ma. Suara kuze tu pun sahaja kerap pawai ninja ini lumu ye tu. Sesuatu ni cik cuba ni tu. Yuce kengi apa ye? Jangan susun ni dia malo. Sheti mama sini dah lucu mai. Pinjai sabu mumi ini. Kupat aku jadi ni aku ni pinir. Maria Tala Martin Cruz. Pinjai naga ma. Mata sunut tangga aku ni pinir. Prai dia positif.
นักท่องเที่ยวคนนี้มาที่ท่องเที่ยวปุ่ยเจ้าดีวินาศีปุ่ยยาวฮันที่มาวันนี้ท่องเที่ยวที่ต่างกันเสียงได้ด้วยก็เลยวันนี้สมมุติพี่เนี่ยคุณยี่ปีเกิดตุลีเลยป่าวงจ้าวเลยครับเนี่ยอเมริกันนักท่องเที่ยววันนี้ท่านก็เจ็บป่าเลยนักท่องเที่ยวพัฒนาอีกหลายคนยี่ลากันก็ที่นี่มาดูที่อัตมาไม่เป็นเสียเอาแค่ที่อเมริกันนักท่องเที่ยวมีว่าจะพัฒนาอีกหลายคนยี่ป่าเลยแข่งกันนักก็เลยท้าเจ้าตัวเก็บอะไรว่าเช่นนักท่องเที่ยวจะยี่ลากันด ညီမညီလာကံကိုကမကထလောက်ခဲ့တဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဘာသာရေးလက်ခွင့်နဲ့ပတ်သက်လို့မျက်ခြေမပြတ်စောင့်ကြည့်လေ့လာသုံးသပ်နေတဲ့အထက်မှာမြန်မာနိုင်ငံလဲပါဝင်ချောင်းကို VOA တည်တံ့တွေ့ဆုံမိများခဲ့မှာပြောခဲ့ပါတယ်။သူကပဲမြန်မာတရုတ်အီရန်နိုင်ငံတွေမှာဘာသာရေးရဖိနှိပ်မှုတွေတွေ့နေရတယ်။အဲ့ဒီအတွက်လိုအပ်သလိုရေးယူတုံ့ပြန်မှာဖြစ်တယ်လို့လည်းဆက်ပြောခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်လို့စောင့်ကြည့်ကြဖြစ်နေကြောင်းနဲ့ရခိုင်ပြည်နယ်မှာမြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လတည်းအာဆာဆွေးနွေးအုပ်စုကလုံခြုံရေးကင်းစကန်တွေကိုစီးနေတိုက်ခတ်ခဲ့တာကိုမြန်မာတပ်ဖွဲ့ကတုံ့ပြန်ချိန်မိုးရမှာရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုကျူးလွန်ခဲ့ကြပြီးလူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်တီရောက်ခဲ့ကြောင်းကိုလည်းကုလသမဂ္ဂပါဝင်နိုင်ငံတကာကဆွဆွဲထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြတာပါ။အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ American နိုင်ငံသားရေးဝန်ကြီးဌာန Democracy လူခွင့်ရေးနဲ့အလုံသမားရေးရာ View ကကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ၃ရက်ကြာညီလာခံမှာတော့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြသလိုရိုဟင်ဂျာပဋိပက္ခဖြေရှင်းရေးမှာ American ဘက်ကဦးဆောင်ပြီးဆောင်ရွက်ဖို့ကိုလည်းရိုဟင်ဂျာအရေးလှူရှားသူတွေကတိုက်တွန်းကြပါတယ်။ရိုဟင်ဂျာရေးဖြေရှင်းဖို့ကြိုးစားနေတဲ့မြန်မာအစိုးရကိုနိုင်ငံတကာဘက်ကဖြစ်တင်ဝေဖန်မှုထက်အားပေးဆောင်ရွက်ဖို့ American နိုင်ငံသားရေးဝန်ကြီးဌာနကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာတိုက်တွန်းခဲ့ကြတာပါ။မတ်တင်ကြီးထိုက်စုစည်းတင်ပြထားပါရဲ့ရှင်။
American နိုင်ငံသားဝန်ကြီးဌာန Democracy လွတ်ခွင့်ရေးနဲ့အလုံသမားရေးရာဘူရိုကကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ၃ရက်ကြာညီလာခံမှာတော့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒီကနေ့ညီလာခံနောက်ဆုံးနေ့မှာတော့ American ဒုတိယသမ္မတ Mike Pence ကလည်း American နိုင်ငံသားရေးမှူးဝါဒမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ရဲ့အခန်းကဏ္ဍနဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အရေးကြီးပုံကိုအလေးထားပြီးတော့ပြောဆိုသွားပါတယ်။ American နိုင်ငံသားရေးဌာနကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာရိုဟင်ဂျာအရေးကြေကြေပြန့်ပြန့်ဆွေးနွေးနိုင်ခဲ့တာဟာဆိုရင်ရိုဟင်ဂျာပြည်ပခဖြေရှင်းရေးမှာ American ဘက်ကပို့ပြီးတော့စိတ်ဝင်တစားဆောင်ရွက်လာမဲ့လားလာကောင်းဖြစ်တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူဒေါက်တာဝက်ကဦးရင်ကပြောပါတယ်။
ဒီအစိုးရက Travel Administration ကနိုင်ငံရေးဝန်ကြီးတွေပို့ပြီးတော့စိတ်ဝင်စားလာတယ်လေ။ပေါ်ပြီးတော့အလို့ရဟန်ကြအတွက်ရဟန်ကြရဲ့ကိစ္စပြဿနာရှိဖို့အတွက်ပေါ်ပြီးတော့ energy ပေါ်ပြီးတော့ effort လုပ်မယ်ဆိုတာအကိုသူတို့ပြအဲ့ဒါရလကကျွန်တော်အဲ့လိုတွေ့ပါတယ်လေ
ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြရတဲ့တိတ်နေချီတဲ့ရဟန်ကြတွေဌာနီပြန်နိုင်ရေးသူတို့ကိုအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်စရာတွေကိုလည်းအခုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာဆွေးနွေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုဘက်ကပါဝင်ဆောင်ရွက်ပေးစီလိုတဲ့ကိစ္စတွေကိုလည်းအစိုးပြုတင်ပြခဲ့တယ်လို့ဒေါက်တာဝက်ကဦးရင်းကပြောပါတယ
်ကျွန်တော်တို့ကအမေရိကန်ဆိုတော့ဒီအခုဒီအစီအဝေး အမှလည်းတခြားနေ့တွေမှာလည်းတခြားခြံတွေမှာလည်းကျွန်တော်အဲ့လိုအပြေရာအမေရိကန်ဆိုတာကဦးဆောင်ပြီးတော့ရူဟန်ဂျာခြံတွေကိုရူဟန်ဂျာပြဿနာကိုရှင်းပွက်တွက်မြန်မာဆိုရနဲ့ engage လုပ်ပြီးတော့ပြဿနာ AACC ရှင်းနိုင်အောင်ကအကောင့်ဆုံးနေ့လမ်းပါဆိုပြီးတော့ကျွန်တော်ကမြန်မာတက်သွင်းပါ
ပြည်ထောင်နဲ့အော်ဂုတ်လရခိုင်မြောက်ပိုင်းပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတိမ့်နေချီထွက်ပြေးရတဲ့ကိစ္စကိုကင်တွယ်နေရတဲ့မြန်မာအစိုးရပေါ်ဖိအားပေးဝေဖန်တာထက်ပိုပြီးတော့ထောက်ပံ့အားပေးချဖို့ကိုလည်းအမေရိကန်အစိုးရကိုရိုဟင်ဂျာအရေးလှုပ်ရှားသူတွေကတိုက်တွန်းခဲ့ကြပါတယ်။ဒေါက်တာဝက်ကဦးရင်ကအခုလိုပြောပါတယ
်။မြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးချက်နေ This is not a Myanmar နိုင်ငံမှာ true democracy မလာသေးပါဘူး။အဲ့ဒါအဲ့ဒါကလည်းအရေးကြီးပါတယ်အဲ့ဒါလည်းကျွန်တော်တို့အမေရိကန်ဆိုရနဲ့တခြား international community နဲ့ကျွန်တော်တို့အမြင်ရဆိုနေပါတယ်တော်အောင်ဆန်းစုကြည်ကိုကျွန်တော်တို့ support လုပ်တာအရေးကြီးတယ်သူတို့ကိုတိုက်ခိုက်တာက criticize လုပ်တာထက်သူအခုလုံးနေတာထက်ပိုပြီးလုံးနိုင်အောင်သူကို international community က support လုပ်လုံးနိုင်အောင်ကျွန်တော်တို့ကြိုးစားပါတယ်အမေရိကန်ဆိုရနဲ့လည်းကျွန်တော်တို့ဆက်ကပြောပါတယ်
တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေလုံခြုံမှုရှိရှိဆန္ဒအလျောက်ဌာနပြန်နိုင်ရေးအတွက်မြန်မာဆွေရဘက်ကဆောင်ရွက်ဖို့ကိုလေကုလသမဂ္ဂနောက်နိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းနေတာဖြစ်ပါတယ်မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံပေးမယ်လို့လေမြန်မာနိုင်ငံဘက်ကထွက်ပြေးရသူအလုံးကိုပြန်ခေါ်မယ်လို့နိုင်ငံတကာကကတိပြုထားသလိုဒုက္ခသည်တွေဌာနပြန်ရေးအတွက်လည်းအဆင်သင့်ဖြစ်နေပြီလို့ပြောဆိုထားပါတယ်ရှင
်မတ်တင်ကြီးထိုက်ပါရှင်အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ဘဟုဗံဥက္ကဋ္ဌအနေနဲ့တတန်းပြေတော်မှာဖြစ်တဲ့ဥကြကြော်မောင်ကိုနောက်ထပ်တတန်း၅နှစ်ထပ်မံတာဝန်ထမ်းဆောင်စေဖို့သမရကတာဝန်ပေးလိုက်တာနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်ပေါ်နေပါတယ်။အပြောင်းအလဲတစ်ခုဖြစ်လာဖို့အများစုကမျှော်လင့်နေကြတာပါ။ဒီသတင်းကို VUA မြန်မာပိုင်းကအမတ်မီခါကတင်ပြပေးထားပါတယ်ရှင်
။ဒီကနေ့ပြည်အောင်စုလွတ်တော်ကိုဘဟုဗံဥက္ကဋ္ဌသိရာထူးအတွက်လက်ရှိဥက္ကဋ္ဌကိုဆက်လက်တာဝန်ပေးသွားမယ်လို့သမရကအသိပေးခဲ့တာပါ
။လက်လက်လာမိမြန်မာနိုင်ငံတော်ဘဟုဗံဥက္ကဋ္ဌရာထူးနေရာတွင်ဥရေပြတ်ထန်းချက်ပါအရေးချင်းများနှင့်ကိုက်ညီသောဥကြော်ကြော်မောင်အားခန့်တော်ဝင်ပေးလိုပါသဖြင့်မြန်မာနိုင်ငံတော်ဘိုးဘာဥရေပုံမှန်ကိုဥမခွဲကပါပြတ်ထန်းချက်ရပြည်တော်စုလွတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ကိုရေးမှတ်တမ်းပူးတွက်လျက်ပေးပို့ပါသည်ဥရေကိုရေးမှတ်တမ်းတစုံပုံဝင်းမြင့်နိုင်ငံတော်သမ္မတဖြစ်ပါသည
်ဒီလိုအတိပေးပြီးနောက်မှာတော့မကြခင်ခန့်အပ်နိုင်ဖို့ကိုယ်စလဲတွေအတီးပြုတ်ပြီးတော့မှဖြစ်ပါတယ်ဒီလိုလွတ်တော်မှတင်ပြပြီးနိုင်ပိုင်းခန့်မှာပင်လူမှုကွန်ရက်ပေါ်မှာအခုလိုပြန်ခန့်လိုက်တဲ့အပေါ်ဝေဖန်တန်တွေစုညံခဲ့ပါတယ်လက်ရှိဘဟုဘန်ဥက္ကဋ္ဌအနေနဲ့ဘန်လုပ်ငန်းဆိုင်ရာပညာရှင်တဦးဖြစ်ပေမဲ့ထင်သလောက်စွမ်းဆောင်နိုင်မှုပြသနိုင်တာမရှိခဲ့တာကြောင့်အပြောင်းလဲဖြစ်ဖို့အများစုကမျှော်လင့်နေကြတာပါဦးကျော်ကျော်မောင်ရဲ့၅နှစ်တက်တန်းဟာလာမယ့်ဇူလိုင်31ရက်နေ့မှာပြည့်မှာဖြစ်ပါတယ်သူတောင်းဝင်ယူခဲ့တဲ့တတန်းအတွင်းမြင်းသားစေမဲ့အပြောင်းလဲလှုပ်ဆောင်နိုင်ခဲ့တာနဲ့တာကြောင့်သူ့ကိုလူကြိုက်နေပါတယ်။တရားဝင်နိုင်ငံသားငွေလဲနှုံပိုင်းကင်တွယ်မှုအားနေတာလုတ်ကင်ဆောင်ရွက်တာမှလည်းအရင်တက်မတော့အုတ်ချုပ်စင်နီးလန်းတွေအတိုင်းလှုပ်ဆောင်မှုတွေရှိခဲ့တာကြောင့်သူ့ကိုဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။ဘန်စနစ်အပြင်ပြည်တွင်ငွေကြေးစည်းစိမ်မှုပိုင်းတွေမှာပါတိုးတက်ပြောင်းလဲတာဖြစ်ပေါ်စေခြင်းနဲ့သူတွေအတွက်သမရရဲ့ထုတ်ပြန်ချက်ကစိတ်ပျက်စီးတယ်လို့ဘန်လုပ်ငန်းရှင်ဥဖေမြင့်ကဆိုပါတယ
်ကျွန်တော်တို့အမြင်နဲ့တော့ပြောင်းလဲလို့ကျင်တယ်ပေါ့ပြောင်းလဲဥတိုက်ပြီးတော့ဗျာကျွန်တော်ပေါ်လုံးလောကနဲ့ပြောမယ်ဆိုတော့တွတ်နိုင်ကစားပြီးတော့ကိုးရောင်ဖြစ်ဖို့အရေးကြီးတယ်လေဒီလိုပဲဟိုအလားကစားနေလို့ရှိရင်ကြည့်မကောင်းဘူးပေါ့ကွာကိုးမရဘူးဖြစ်မှာပေါ့ဥဟာကျွန်တော်တို့အလားကစားတဲ့ပုံမျိုးဖြစ်နေတယ်စိတ်တွတ်နိုင်မှာရှိဘူးပေါ့နော်တကယ် breakthrough သွားနိုင်တဲ့လူတို့ရှာဖို့ကောင်းတယ်လေအဲဒီလူတွေကတွတ်နိုင်ကစားတဲ့လူလို့ရှင်တာပေါ့တို့တော့လေသူတို့စီဆက်ကဲပါအခက်ကဲရှိတို့သူရှာမတွေ့တာရှိပါတယ်လူငယ်တွေရှိပါတယ်သူတို့စီဝိုင်းကော်ပိုရိတ်တက်မှလည်းလူငယ်တွေရှိပါတယ်ဘာကြောင့်သူတို့မရွေးလာလဲတော့ကျွန်တော်တို့လည်းစဉ်းစားလို့မရဘူးပေါ့ဗျာပုံသင်ကြီးနဲ့ပဲတွေ့မယ်ဆိုရင်တော့ပွဲကကြည့်မကောင်းဘူးပေါ့ဗျာ
နိုင်ငံရေးစီးပွားရေးလေးလာတုံးတက်သူဦးမင်းခင်ကတော
့တွေ့မယ်ဆိုရင်တော့ဟိုလန်ဒန်နဲ့ရေချင်ဖြစ်မယ်လို့တော့ပြောတာဖြစ်တယ်ဒီဒီရင်းမှန်ရောဒီပါပါနေရောဒီစိတ်ချဘူပန်ဥက္ကဋ္ဌရေဟိုလှုပ်ဆောင်မှုပေါ့နော်ဒါလည်းပတ်သက်လို့အရင်ကဟိုတောက်လျှောက်ပြောလာကြတယ်ပြောခဲ့တဲ့ 有些人白马许多草木里面生了有点稀罕了慢慢这个人当抓你们啦抓你们生了多半也看他的阿里牛面
我就叫毛哈အရင်တက်မလို့အုတ်ချုပ်စင်ကာလ1969ကနေ2009ခုနှစ်အထိဒီယာဒူးနဲ့တာဝန်ထမ်းဆောင်ခဲ့ဘူးသူပါပြီးခဲ့တဲ့2013ဦးသိန်းစိန်အစိုးရလက်ထက်တုန်းကသူ့ကိုဒီယာဒူးပြန်လဲပေးအပ်ခဲ့တာဖြစ်ပြီးလက်ရှိ NLD အစိုးရလက်ထက်မှာလည်းထပ်မံတာဝန်ပေးအပ်ခဲ့ရင်သူဟာဒီယာဒူးတာဝန်ကိုနှစ်20ကြာရယူနိုင်ခဲ့သူတဦးဖြစ်လာမှာဖြစ်ပါတယ်ရှင်
မမေခသတင်းပေးပို့ထားရပါရှင်အခုတော့စနေနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်တော်ရရှင်များရှင်တရားကြည့်နေမှာဗိုလ်ချုပ်ကျေးဇူးစိုက်ထူတဲ့အစီအစဉ်အတွက်အခြေတည်ဖြစ်စရာတွေကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်내ဝန်ကြီးချုပ်ကတတိပေးလိုက်တဲ့အတွက်မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတချို့ပြန်ပေါ်လာပါတယ်မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမမောမှုတက်တက်ကြောင့်လားနိုင်ငံရေးကောင်ဆောင်တွေရဲ့အားနည်းချက်ကြောင့်လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9995 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။စနေနေ့တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့အခုရက်ပိုင်းအတွင်းမှာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့နယ်အတွင်းရှမ်းတိုင်းသားတွေနေတဲ့ရပ်ကွက်တွေနဲ့လူစီကားတဲ့နေရာတွေမှာရှာဖွေဖမ်းဆီးမှုတွေဇက်တိုက်လုပ်နေတဲ့အကြောင်းသတင်းလွှာကိုတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့အတွင်းမှာရှမ်းတိုင်းသားလူငယ်တွေကကဘာနဲ့ခီးသွွားတူကိုရိုက်နှက်တဲ့ရုပ်တံထွက်လာပြီးတဲ့နောက်မှာတော့ရဲတပ်ဖွဲ့တွေကနေရာအနှံ့မှာအဖမ်းအဆီးတွေလုပ်လာပြီးတင်းကျပ်တဲ့စစ်ဆေးမှုတွေလုပ်နေပါတယ်။မန်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
အခုရက်ပိုင်းနေ့အတွင်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့နယ်အတွင်းကရှမ်းတိုင်းရင်းသားတွေနေထိုင်နေတဲ့ရက်ကွက်တွေနဲ့မြို့လယ်ကလူစီကားရာနေရာတွေမှာရဲတပ်ဖွဲ့ဝင်တွေကရှာဖွေစစ်ဆေးဖမ်းဆီးမှုတွေဇက်တိုက်လုပ်လာတာပါကားဂိတ်တွေနဲ့မြို့ထဲမှာတွာလာနေတဲ့လိုင်းကားတွေပေါ်မှာလည်းစစ်ဆေးဖမ်းဆီးမှုတွေလုပ်နေပါတယ်ညပိုင်းနေမှာတော့ချင်းမိုင်မြို့လယ်နဲ့နိုင်ငံခြားသားတွေအများဆုံးတွာလာနေတဲ့နေရာတွေမှာစစ်ဆေးရေးဂိတ်တွေကိုတုံးမြင့်ချထားပြီးထိုင်ကစီးပြီးသွားလာနေတဲ့လူငယ်ပိုင်းတွေကိုအထူးစောင့်ကြပ်စစ်ဆေးနေတာပါ။ချင်းမိုင်မြို့မှာအလုပ်လုပ်ကြနေတဲ့ရှမ်းတိုင်းရင်းသူတူပြောပြတာကတော့
ဆိုနေပုံမှန်ကိတ်ပဲထင်တာပေါ့။ကားတွေရောဆိုင်ကယ်တွေရောခေါ်ထားတာလက်မပဲရှိတာရောတချို့လက်မမရှိလို့ဟိုအုတ်ထုတ်ဆောင်မယ်လက်မမရှိလို့ဖမ်းရတာတွေလည်းအများကြီးတွေ့တယ်။တန်းစီညာပဲအော်ဘာကြောင့်ဖမ်းတယ်လို့မတွေ့တယ်။အော်အော်စိတ်တွေထောင်ပြန်ပြီဆိုမှအမြင်တော့မြင်တယ်လေ။အဲကြောင့်ပြောတာအော်တို့ဘာလို့လက်မပါချင်းသူတို့ပါလို့ခေါ်ထားလဲမသိဘူးဆိုတော့လည်းမရောလေအော်အော်နေရာတွေကြောင်းနေတဲ့အရင်ဆိုဒီညတတိထားသွားမယ်ဆိုအဲ့ညတတိထားသွားမရှိဘူးဟောခုမှတော့ထောင်တော်ဘူးဆိုအဲ့လိုမျိုးတွေ့ရလေ
ချင်းမိုင်အာနာပိုင်တွေကတော့မြို့တော်အတွင်းမှာမှုကင်းနေများလာပြီးမြို့ကန်တွေရဲ့တိုင်ကြားမှုတွေကြောင့်အခုလိုမျိုးစီမံချက်နဲ့ဖမ်းဆီးနေတာဖြစ်တယ်လို့လည်းထုတ်ပြန်ခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကချင်းမိုင်မြို့လေကကျုံမျက်နှာစာမှာအပေါ်အင်ကြီးမဝစ်ထားတဲ့ရှမ်းတိုင်းရင်းသားလူငယ်တွေကနိုင်ငံသားတအုပ်ကိုရိုက်နှက်နေတဲ့ရုပ်တံထွက်ပေါ်လာပြီးမှတော့အခုလိုမျိုးအေးအေးယူမှုတွေစတင်လာတာလို့လည်းဒေသခံတွေကပြောဆိုပါတယ်။ချင်းမိုင်မြို့မှာတိမ့်နဲ့ချီရှိနေတဲ့ရှမ်းတိုင်းရင်းသားတွေအများစုနေထိုင်နေကြတာဖြစ်ပြီးအများစုဟာနေထိုင်ခွင့်လက်မှတ်တွေနဲ့တောင်ပေါ်သားလက်မှတ်တွေရထားကြသူများဖြစ်ပါတယ်။အလုပ်ကြိုးစားတဲ့နေထိုင်မှုရိုးသားတဲ့ရှမ်းတိုင်းရင်းသားတွေကိုတော့လုပ်ငန်းရှင်အများစုကလူယုံလုံသမားတွေအဖြစ်ခန့်အပ်ထားတာမျိုးတွေရှိတယ်လို့တချို့လဲကိုပိုင်ဆောက်လို့ရေကန်ထိုက်တွေဖြစ်နေကြတာတွေလည်းရှိနေပါတယ်။ထိုင်းနိုင်ငံသားတိုင်းရင်းသားအဖြစ်အတိမတ်ပြုသွာလာနေထိုင်ခွင့်ပေးထားခံရသူတချို့ဟာမှုကင်းနေမှုရစေဝါကုန်ကူးမှုတွေနဲ့ပါဝင်ပတ်သက်နေတာတွေလည်းရှိတာမို့ရှမ်းလူမျိုးတချို့ဟာမကြာခဏဖမ်းဆီးခံနေရတာပါ။အခုလိုမျိုးရှမ်းလူငယ်တွေချင်းမိုင်မျိုးရင်းမှာတောင်းကျမ်းလာနေတဲ့ဖြစ်ရကြောင့်ကောင်းကောင်းမွန်မွန်အလုပ်လုပ်ကြစားတော့နေကြသူတွေအနေနဲ့နေထိုင်လုပ်ကံရေးတွေမှာပြဿနာတက်လာနိုင်တယ်ဆိုပြီးချင်းမိုင်ဒေသမှာနေထိုင်နေကြတဲ့ရှမ်းတိုင်းရင်းသားတွေကတော့ပြောဆိုနေကြပါတယ်ရှင်
မိုင်အေးမှသတင်းပေးပို့ထားရပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။ဥရောပနိုင်ငံတွေမှာဒီကနေ့ကြာတာပရီးနဲ့မနက်ဖြန်တောက်ကြန်နေ့မှာအပူချိန်တွေမြင့်တက်နေတာကြောင့်ဥရောပတိုက်သားတွေဟာချစ်ချစ်တောက်ပြင်းထန်တဲ့အပူဒဏ်ကိုခံနိုင်အောင်လှုံ့ဆော်နေကြရပါတယ်။ဂရိနိုင်ငံရဲ့ကမ်းခြေဒေသတွေမှာမီးလောင်ကျွမ်းမှုကြောင့်လူ80ကျော်တိဆုံးခဲ့တယ်လို့ဥရောပမြောက်ပိုင်းကဆွီဒင်နဲ့လာဗီယာလိုနိုင်ငံတွေမှာတော့တောမီးလောင်ကျွမ်းတာတွေကိုနှိမ့်သက်နေရပါတယ်။ဥရောပတိုက်ကမြို့တော်တွေတော်တော်များများဟာဇူလိုင်လမှာသူတို့ကြုံနေကြအပူချိန်ထက်ပြင်းထန်တဲ့အပူချိန်ကိုရင်ဆိုင်နေရတဲ့အကြောင်းကိုဇလာတီကာဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှဖြစ်ပါတယ်။
ဂရိနိုင်ငံအေသင်မြို့နဲ့တိမ်မွေးတဲ့ကန်ယူရန်ဒေသတွေမှာမီးလောင်ကျွမ်းခဲ့တာတွေကြောင့်ပျက်စီးဆုံးရှုံးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်။လူရာပေါင်းများစွာလည်းပင်လယ်ထဲကိုထွက်ပြေးခဲ့ကြပြီးတော့အဲဒီလူတွေကိုလှေတွေနဲ့စောင့်ပြီးတော့ကယ်ခဲ့ရတာပါ။မိသားသမားတွေနဲ့ကယ်ဆယ်ရေးအဖွဲ့တွေဟာအိမ်တွေကိုမီးငြိမ်းတက်ပြီးတော့ခြားပွေကယ်ဆယ်ရေးတွေလုပ်ခဲ့ကြရတယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တစ်ဦးဖြစ်တဲ့ Ionis Kantikas ကပြောပါတယ်
။ We don't have any hope for to find any alive.an hour before from other street
အသက်ရှင်ပြီးကြံတဲ့သူတွေ့ဖို့တော့ကျွန်တော်တို့မှမျှော်လင့်ချက်မရှိပါဘူးဒီနေရာကနေနောက်တစ်ဘလောက်ဟိုဘက်လမ်းမှာဒီမတိုင်ခင်တနာရီလောက်ကအိမ်တွေကနေလူသေးအလောင်းတစ်ခုကိုသူတို့တွေ့ခဲ့တယ်လာမယ့်ရက်တွေမှာတော့ကျွန်တော်တို့နောက်ထပ်ရုပ်အလောင်းတွေတွေ့လာရမယ်လို့ထင်ပါတယ်ကျွန်တော်တို့ရှာရမယ့်နေရာကတိတ်ကြီးပါတယ
်ဒါပြင်ဥရောပတိုက်မြောက်ပိုင်းကလတ်ဗီးယားနဲ့ဆွီဒင်နိုင်ငံတွေမှာဆိုရင်လဲပုံမှန်မဟုတ်တဲ့အပူချိန်တွေမိုးခေါင်မှုတွေကြောင့်တောမီးတွေလောင်ကျွမ်းခဲ့ပါတယ်ဆွီဒင်နိုင်ငံမှာတော့တောမီးလောင်ကျွမ်းတာတွေကိုငြိမ်းသက်နိုင်ဖို့အတွက်ဆွီဒင်လေတပ်ကတချို့နေရာတွေကိုဗုံးထူးနေကဘုံကျဲခဲ့ရပါတယ်။ဘုံခွဲမှုကနေဖြစ်လာတဲ့ဖိအားကမီးလောင်ကျွမ်းမှုဖြစ်စေတဲ့အောက်ဆီဂျင်ကိုဖယ်ရှားပစ်တာကြောင့်အဲ့လိုလုပ်ရတာဖြစ်တယ်လို့ဆွီဒင်လေတပ်ကဗိုလ်မှူးကြီးအန်ဒါစ်ပါဆန်ကရှင်းပြပါတယ
်။ This is an area where there are risks of unexploded ammunition, so it is difficult to use regular methods.
ဒီနေရာကမပေါက်ကွဲသေးတဲ့လက်နက်အန္တရာယ်တွေရှိတဲ့နေရာပါ။ဒါကြောင့်မလို့ဒီနေရာမှာပုံမှန်နီးလန့်နဲ့မီးငြိမ်းသတ်ဖို့ကခက်ပါတယ်။ကျွန်တော်တို့ဘာကြောင့်ဒီနည်းကိုသုံးလဲဆိုတော့အစောပိုင်းရလဒ်တွေရတော့ဒီနည်းကအချင်းဝက်မီတာ100ပတ်လည်လောက်ထိကိုမီးငြိမ်းသတ်နိုင်ပါတယ်။
ဘယ်ရင်မျိုးပါဝင်ပြင်သစ်နိုင်ငံနေရာတချို့မှာတော့အပူချိန်တွေမြင့်တက်လာတာကြောင့်သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။အပူချိန်မြင့်တက်မှုကြောင့် Paris မြို့ရဲ့အိုဇုန်လောင်ညဉ့်ညမ်းမှုအဆင့်ဟာမြင့်တက်လာနေပြီးတော့ကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုမြင့်မားတဲ့ကားတွေကို Paris မြို့နဲ့စင်ကြယ်ပုံးဒေသတွေကိုဗုဒ္ဓဟူးနေ့ကပေးမဝင်ခဲ့ပါဘူး။နေရာဒီမှာမိုးရွာပြီးတော့ရာသီဥတုအေးတယ်လို့နာမည်ကြီးနေတဲ့ဗြိတိန်နိုင်ငံမှာဆိုရင်လည်းအခုနှစ်ဇူလိုင်လအတွင်းမှာပုံမှန်မဟုတ်ပဲနဲ့အပူချိန်ဟာအတော်လေးကိုမြင့်တက်နေပါတယ်။လန်ဒန်မှာဆိုရင်ဗုဒ္ဓဟူးနေ့ကအပူချိန်ဟာ30ဒီဂရီရှိတယ်လို့လန်ဒန်မြို့ကကြောင်းဆရာမကာယာကပြောပါတယ
် It's way too hot and people aren't used to it. The buildings aren't air conditioned. There's not enough water.
ရာသီဥတုကအရန်ပူပြီးလူတွေအတွက်လည်းဒါကကြုံနေကြမဟုတ်ပါဘူး။အဆောက်အုံတွေကလေးပေးဆက်တက်ဆင်ထားတာလည်းမဟုတ်ပါဘူး။ပြီးတော့ရေပန်းတွေလည်းအလုံးလောက်မရှိပါဘူး။ဘက်စကားတွေရထားတွေဆိုရင်လည်းမယုံနိုင်လောက်အောင်ပူပါတယ်
ဒါပြင်ဥရောပတဝန်းကတရိတ်ဆန်ရုံတွေမှာဆိုရင်လည်းတရိတ်ဆန်တွေအပူတက်တောင်အောင်တောင်ဝင်ရှိသူတွေကလှုပ်ပေးနေရပါတယ်။ Dan Simmons ဟာ London တရိတ်ဆန်ရုံကဖြစ်ပါတယ်
။ The gorillas are getting frozen cucumbers today. The bearded pigs are getting nice cold showers in a muddy wallow. Obviously really
ဒီနေ့တော့မျောဝင်တွေကိုခဲထားတဲ့သွားသီးကျွေးပါလေ။ဝက်တွေကိုတော့ရေးနဲ့ပဲပေးနိုင်ခဲ့ပါလေ။အခုလိုအပူလိုက်ဖြတ်နေတဲ့အချိန်မှာသုံးတဲ့ရေပမာဏကိုကျွန်တော်တကယ်သတိထားပါလေ။ဒါကြောင့်ကျွန်တော်အနေနဲ့ဒါတွေကိုသတိထားပါလေ။ဒီနေ့ကျွန်တော်တန်ရှင်းအတွက်သုံးတဲ့ရည်တချို့ကိုတော့ဝက်တွေအတွက်သိမ်းထားပါလေ
။ဥရောပနိုင်ငံအတော်များများကမြို့တော်တွေမှာတော့ဂျာတာရီနီနဲ့တောက်ကြနေတွေဟာအပူချိန်ဟာအမြင့်ဆုံးကိုရောက်မယ်လို့ခန့်မှန်းနေကြပါရခင်ဗျာ
။ကိုရနိုင်စူးစီးတင်ပြပေးထားတာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါရဲ့ရှင်။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်နဲ့အတူကျင်းပပြီးစီးခဲ့တဲ့20တရာစုပင်လုံတတိယအစည်းအဝေးညီလာခံကသဘောတူညီချက်တွေမှာပြည်ရင်းငြိမ်းချမ်းရေးကိုအာမခံနိုင်တဲ့အချက်တွေမပါဝင်ဘူးလို့ UPDJC ဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်ကအခုလိုပြောကြားခဲ့ပါတယ်
ဒီညီလာခံတွေကျင်းပပြီးတော့ငင်းချင်ဆွေးနွေးပွဲကိုကျွန်တော်တို့လုပ်နေတာဟာအသစ်ခွင့်စေကြပြီးဖြစ်တဲ့ပြည်တွင်းစစ်ကိုချုပ်နှိမ့်စေ
တိုင်းရင်တည်လွှာကဏ္ဍမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမတော်တဆဓာတ်လိုက်ခြင်းအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာလျှက်စစ်ဓာတ်လိုက်မှုကြောင့်တေဆုံးဒဏ်ရာရသူတွေစေယုံစေကန်းကိုမကြခဏရောက်လာလေးရှိတာမို့ကြိုတင်ကာကွယ်နိုင်ရေးအရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီမတော်တဆဓာတ်လိုက်မှုတွေဘယ်လိုကြောင့်အဓိကဖြစ်ရပြီးဘယ်လိုကြိုတင်ကာကွယ်တင်ပါတယ်လဲဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့သူခုစေယုံကြီးပါမောက္ခဒေါက်တာမော်မော်ဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမတော်တဆဓာတ်လိုက်မှုတွေရှိနေတယ်မကြသေးခင်ကဆိုလို့ရှိရင်လည်းလမ်းမပေါ်မှာပေါ့နော်ဘိုးတွင်ရေချီးပြီးတော့ဒီရေအောက်မှာဒီလက်စစ်တချို့နဲ့ထိမိလို့မတော်တဆပေါ့နော်ចောင်းသားငယ်လေးတယောက်ရှစ်တန်းចောင်းသားလေးပေါ့တိဆုံသွားတဲ့ဒီဖြစ်ခဲ့ရတဲ့အခါကျတော့အခုလိုမျိုးပေါ့ဆရာဒီမတော်တဆကိုဓာတ်လိုက်မှုတွေဖြစ်နေတာကမြန်မာနိုင်ငံမှာဘယ်လိုအနေထားတွေရှိလဲဆရာ
လက်စစ်အနေကတော့အများနဲ့မကြခဏဆိုလို့ကျွန်တော်စီးရင်စီးကန်းနေမှာလည်းလက်စစ်ဓာတ်လိုက်လို့ဒီဆုံးတဲ့လူတွေကိုထိခိုက်တဲ့အရာတွေကိုမကြခဏဆိုလို့ရောက်လို့ရှိပါတယ်။အဆောင်ဆက်ကွန်တခုနဲ့မှရန်ကုန်တိုင်းထဲမှာဦးပဲဓာတ်လိုက်လို့ဒီဆုံးတဲ့လူများ180တောင်ရှိကြဦးတယ်။2018ဇန်နဝါရီလနေပြီးတော့ဇွန်လကုန်ထိတော့အတွင်းမှာတော့50ကျော်အဲ့ဒါဆိုတော့လျှက်စစ်အနေနဲ့တော်တော်လေးကြီးမားတာကိုတွေ့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသက်အန္တရာယ်လည်းရှိမိုးတွင်းလည်းဖြစ်တော့ပိုဖြစ်နိုင်တဲ့အနေအထားဖြစ်တဲ့အတွက်အဓိကအရင်ဖြစ်ခဲ့တာတွေကဘာကြောင့်ဖြစ်ရလဲဆရာ
အများကြီးသေးဟိုလျှက်စစ်ဓာတ်လိုက်လို့ဒီသုံးရောက်ရှိတဲ့လူနာတွေကတော့အထူးသဖြင့်တော့လျှက်စစ်တဲ့ရေလျှက်စစ်ဝါကျိုးတွေတည်တန်းလာတာတွေလျှက်စစ်ပစ္စည်းတွေစဉ်ထင်းမှုနည်းတဲ့ဟာအန်ဒီရေနောက်သူတွေရဲ့အပြုမျိုးတွေပေါ့နမူနာအချင်းပြောမယ်ဆိုရင်တော့အများကြီးတော့ဒီဝါကျိုးတွေပေါက်ပြဲနေတာကိုမသိကြလို့ကြိုင်နေတဲ့လူတွေရှိတယ်လို့အခုကကျတော့ခုနကကျောင်းသားလေးဖြစ်တယ်လို့မျိုးပဲဒီပတ်ဝန်းကျင်ကြောင့်ပေါ့နော်ရေဆိုနေတဲ့နေရာတွေမှာအထူးသဖြင့်တော့ဒီနန်းပေါ်မှာလည်းဖြစ်နေရေကြီးလို့ကြေကြေကြတဲ့ဟာမျိုးတွေကလေဖိလစ်ပိတာကိုရှိရဲ့ဒီမှာပို့ပြီးတော့ပိတာများတာကတော့အများစုကတော့လုပ်ငန်းခွင်တွေနဲ့အိမ်မှာဖြစ်တဲ့ basic area ပို့ပြီးတော့များနေပါတော့အများအပြားတော့ဒီရေဆိုးနေတာနဲ့လည်းဆိုင်တာပေါ့ရေဆိုးနေတဲ့လက်နဲ့ပောက်ပြဲနေတဲ့ဝါယာနဲ့ဖိထိနေတာမျိုးတွေကဒီလိုကြောင့်တွေမှာရေချိုးကန်းတွေမှာတို့အိမ်မှာမီးပြင်းတွေဖြစ်တာတို့ကျက်စစ်ပစ္စည်းတွေပြင်းတွေဖြစ်တာတို့ဒီသဘောမျိုးတွေအများစုဖြစ်နေရှိနောက်တစ်ခုကကျတော့လုပ်ငန်းတွေမှာလည်းဒီလိုပဲဒီအဖြစ်ဝါကျိုးတွေထိမ့်သိမ့်မှုတို့ဆက်ပစ္စည်းကိရိယာတွေအပြည့်အစုံထိမ့်သိမ့်မှုဒါတွေကိုတိတိကျကျမလုပ်ထားတဲ့အခါမျိုးမှလည်းပဲဒီလုပ်ငန်းတွေနဲ့ပတ်သက်လို့ဖြစ်လို့ရှိနောက်တစ်မျိုးဖြစ်တာကဒီအဖြစ်ဝန်ထမ်းတွေပုံတိုင်းလည်းမကြကနာဆိုလို့ဖြစ်လို့ရှိဒါကျတော့လုပ်ငန်းတွေကြောင့်ဖြစ်မှုလို့လုပ်ငန်းတွေထိမ့်မှုလို့ဒီလိုဟာမျိုးတွေကြောင့်လည်းပဲဒီအဖြစ်ပြင်းနဲ့ဒီအဖြစ်ဝန်ထမ်းတွေကိုယ်တိုင်တော့မှဖြစ်လို့ရှိတယ်ကျွန်တော်တို့ကလူရဲ့အပြုမူကအဓိကအရေးကြီးတာပေါ့
ဟုတ်ကဲ့ဆရာရေဒီပထမအများဆုံးဖြစ်တဲ့ဒီအိမ်မှာပေါ့နော်အခုလိုမျိုးဒီဓာတ်လိုက်တာမဖြစ်အောင်ဘလို့ကာကွယ်ဖို့အကြံပေးနေလေ
အဓိကတော့ဒီပြည့်စစ်တက်ကကိုယ့်ရဲ့ခန္ဓာကိုယ်နဲ့မတွေ့ထိဖို့ဆိုတဲ့အခါကြတယ်လေအဓိကအချင်းတော့အိမ်မှာလျှက်စစ်ကိုနေရာတိုင်းမှာပဲတုံးပြီးတော့တစ်နေ့လုံးလည်းပဲလျှက်စစ်နေပဲအမျိုးချက်ဆုံးတုံးရကြအခုခေတ်မှာကအားလုံးဟာ electronic device တွေတုံးလာကြတော့လျှက်စစ်တက်ကအဓိကအများတော့မတုံးမချွတ်လဲလို့တယ်မတုံးတတ်တဲ့အခါမှာလည်းအနည်းရှိတဲ့အခြေအနေမျိုးရှိတော့အိမ်မှာတကယ်တော့ပြစ်စစ်ဝါကျိုးတွေတွေ့တဲ့အခါ quality ကောင်းတဲ့ဟာမျိုးတွေတုံးတင်တာမျိုးနောက်ပြစ်စစ်တွေ့တဲ့မှုတွေလုပ်တဲ့အခါ နောက်ပြင်ဆင်တဲ့အခါမှာဒီလိုကျွမ်းကျင်မှုရှိရင်ကိုယ်တိုင်လုပ်ဖို့လေကျွမ်းကျင်မှုမရှိတဲ့အချိန်မှာဆိုရင်တော့ကျွမ်းကျင်တဲ့ဝန်ထမ်းတွေပါဒီကိုခေါ်ပြီးတော့ပြုပြင်တဲ့နယ်လေးဖြစ်ဖြစ်နဲ့နောက်တစ်ခါကျတော့ပါကျိုးတော်တန်မှုတွေမှာလည်းဒီလိုပဲဒီရေအဆိုးတဲ့နယ်နီးစပ်နေတာတို့ဒါမျိုးတွေရှောင်ကျင်တဲ့နယ်တွေဖြစ်နေနောက်အိမ်မှာလည်းအနေနဲ့ဖြစ်တဲ့နေရာမှာအများ ဖုန်းကိုတော့ဖြုတ်သွားတယ်ကျိုးကိုတော့တန်းတန်းထားရတယ်ဒီလိုအခြေအနေမျိုးတွေနဲ့ကလေးတွေကလည်းပဲအန္တရာယ်ရှိဒီကြီးကိုယ်တိုင်လည်းဒါအန္တရာယ်ရှိတယ်ဒါအပြင်တကယ်ဆိုရင်တော့ဒီအဖြစ်ဒီ socket တို့ extension wire တို့ဒါမျိုးတွေရှိတဲ့နေရာ socket တွေပါရတယ်ဒီအကြက်ကာကွယ်ထားတဲ့နေနောက်မီးကလုတ်တွေပါရဂျူးတွေကလည်းပဲကလေးတွေလည်းလည်းမမီတဲ့နေရာမျိုးတွေမှာထားတဲ့နေနောက်ဘိုးရနေတဲ့အချိန်တို့ရေဆူနေတဲ့အချိန်တို့ပါလို့ကိုယ်ရေချိုးကန်းဝင်တာဆကိုယ်ကျန်းမာတဲ့ socket wire ဂျူးတွေကဒီထဲမှာမကျနေဘူးလို့အဲ့ဒီအရုပ်တည်းပြုရှောင်ကျင်တော့ဒီအဖြစ်ကတည်းကတော့အနည်းလေးကျင်းတယ်လို့အဲ့ဒီအနည်းဖြစ်နေတဲ့ဟာမျိုးတွေထဲမှာလှုပ်ရှားနေရရင်တော့အနည်းလေးပို့ပြီးတော့ကြီးတဲ့ဟာမျိုးတွေ့ရတယ်
။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအိမ်မှာမီးဖို့ကြောင်တဲ့ပတ်သက်လို့ရော
။မီးဖို့ကြောင်တဲ့ပတ်သက်လို့လည်းဒီလိုလေး။မီးဖို့ကြောင်တဲ့မှာလက်ဖြစ်တည်တဲ့အခါမှာသူကမီးဖို့ကြောင်သုံးပစ္စည်းတွေနဲ့နောက်ဆိုးဆွတ်တဲ့နေရာနဲ့အဲ့ဒီနေရာတွေနဲ့ကိုခဝင်းဝေးထားမှရင်ဥမာဘေးရှင်နဲ့မီးကလုတ်နဲ့နီးတာလေ။နောက်ပါကျိုးတွေသွားတဲ့ဥစ္စာကဆက်ပြုတ်နေတဲ့နေရာမှာဆက်သွားတာတို့ကျိုးတွေကပေါက်ပြဲနေတာပဲအဲ့ဒါတွေကတကယ်တော့အများကြီး check လုပ်နေတဲ့ဒီကြောက်သား။နောက်ပြီးတော့ဒီလိုမျိုးကြောင့်လည်းတန်ရှင်းတွေပါလို့လုပ်တဲ့အခါလည်းဒီလိုပဲ။များပြည့်လို့ရေသုံးပြီးတော့တုပ်တင်ဆေးကြောရတဲ့အခါမျိုးတွေမှာဆိုရင်မျိုးကြောင့်ဆိုတာကျန်းမာလည်းစုံနိုင်တယ်၊လက်ကလည်းစုံနိုင်တယ်၊ခြင်နာရဲ့ပစ္စည်းရတဲ့တတိပစ္စည်းပဒံကြီးခွဲရောက်ပြီးဇွန်နေဒီလိုချင်းမျိုးတွေရှိတဲ့အချိန်မှာပြစ်တဲ့အာဒီကိုပြန်ပြီးတော့စီးနေတာမျိုးမရှိအောင်ပုံမှန် check လုပ်တဲ့ဂရုတစိုက်နဲ့တကယ်အဲ့ဒီမှာလုံရှားတဲ့နေ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုဒီလုပ်ငန်းခွင်နဲ့ပတ်သက်လို့ဆရာကြီး
လုပ်ငန်းခွင်ရဲ့လျှက်စစ်အနေနဲ့အရေးကြီးတယ်ကြည့်ကြတော့လုပ်ငန်းခွင်ထဲမှာလျှက်စစ်ဂျိုးတွေ့တမ်းမှုတို့ပါပြောစနစ်ကျဖို့လုပ်ရဲ quality ကောင်းတဲ့ business နဲ့တွန်းမှုတို့ပဲလုပ်ငန်းရှင်တွေအားလည်းပဲဒါကိုအထူးယူကြည့်ဖို့လုပ်ရပါနော်နောက်တစ်ခုကတော့လုပ်သားတွေရဲ့ဒီလျှက်စစ်ပစ္စည်းကိရိယာတွေကိုတုံးဆဲတဲ့အခါမှာလည်းပဲသတ်မှတ်ထားတဲ့စီကံချက်တွေတိုင်းလိုက်နာဖို့လုပ်ရဲဥပမာအပြင်မော်တာတစ်ခုကကာပါကွဲနေကာပါကွဲနေတာကိုပြုပြင်ပြီးမှဒါကိုဖယ်ရှားပြီးမှဒီလိုပါနော်နောက်တစ်ခါကျတော့ဒီလိုပြင်ဆင်နေတဲ့အတခုတွေ့နေအချိန်မဆိုင်မနဲ့အနေနဲ့မချွတ်ကျင်ကြိုတင်စာကိုထားဖို့တော့လို့နောက်တစ်ခါတော့လုတ်ခွေနေမှဆိုရင်သူကလူများလည်းဖြစ်နိုင်တဲ့အခြေအနေမှာရှိရအောင်ဒီစီးဒီအတူတူပြတော့အတူတူစီးနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေဆိုရင်တော့ပို့ပြီးတော့အနေနဲ့ကြည့်ရပါနော်အဲ့ဒီအချိန်မှာဘင်းကလုတ်ကိုဘယ်များမှထားတယ်လို့ရင်းနာတင်လာတဲ့နေရာနဲ့ဘလို့ချရမယ်လို့အနေနဲ့ရှိတဲ့အခါမှာချက်ချင်းဘလို့ပေးရမယ်လို့ဒီလိုမျိုးမျက်ကွယ်မှာပါနေဒီလိုဒီလိုပြောထားရဖို့ပဲနဲ့အားလုံးကိုလည်းဒီပတ်သက်တာကမျိုးလို့ရှိလို့ဒါပြင်ပုံမှန်ငွေတွေမှာတရားရောက်တရားစီအနေနဲ့ကြုံလာလို့ရှိရင်ဒီလိုဘလို့ကဲထုတ်နိုင်မယ်ကိုကိုယ်တိုင်ဘလို့အနေနဲ့ကြည့်အောင်နေနိုင်မယ်ဆိုတဲ့ကိစ္စကိုဒီချက်တင်ကြားထားရင်တော့မှဟိုကောင်းတယ်ကျွန်တော်တို့ဒါမှပုံမှန်ငွေတွေမှာကုဒုံတစ်ခုပြစ်တာနဲ့ချက်ချင်းဒီလိုကဲထုတ်နိုင်မယ်ဒီလိုတကယ်လို့စက်မကြက်ကနာတစ်ခုရှိနေရင်လည်းချက်ချင်းပြုစုကုသနိုင်မယ်နောက်တစ်ခုကတော့အနေနဲ့ပြစ်ခဲ့လို့ရှိရင်ဒီဘောကတည်းကနိုင်မဲ့ဒီလိုဘလူးဆက်တယ်နာမဒီလိုအမျိုးတွေလုတ်ခွင်ထဲမှာတခါတည်းကြိုတင်ပြီးတော့ပတ်ပိုက်လေးကျင်တာတွေနဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ကျင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ဒေါက်တာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ကြာသာပတေးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရဲ့ရှင်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။တိုင်းရင်းသားတပ်ဖွဲ့တွေချုပ်ကင်တဲ့ဒေသတရားစီရင်ရေးအကြောင်းကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင်။
ဘောတိုင်းရေရာရှည်မြို့နယ်နဲ့ကရင်ပြည်နယ်တန်တောင်မြို့နယ်အကြားကရေဟာအချို့နဲ့ပတ်သက်တဲ့ပိုင်ဆိုင်ခွင့်လက်မှတ်ကို KNU ကရင်အမျိုးသားအစည်းအရုံးကထုတ်ပေးထားပါတယ်။ဒါပေမဲ့ဒီလိုလုပ်တာဟာအငင်းပွားစရာပြဿနာဖြစ်နိုင်တာမို့ဘောတိုင်းအစိုးရအဖွဲ့နေဆက်ရေးရာနဲ့လူကြုံရေးဝန်ကြီးဌာနကလွန်ခဲ့တဲ့လကကန့်ကွက်လိုက်ပါတယ်။ဒါကိုကြည့်ရင်တိုင်းရင်းသားလက်နက်ကိုင်တွေနေပေါင်းများစွာကြီးစိုးခဲ့တဲ့ဒေသမှာဘဟုအစိုးရပြတ်ထန်းတဲ့ဥပဒေကိုမကျင့်သုံးတာတင်ရှားပါတယ်။ဘဟုအစိုးရအာဏာစက်မတိရောက်တဲ့ဒေသမှာဓလေ့ထုံးဆောင်ဥပဒေကိုအသုံးများပါတယ်။နှစ်ပေါင်းများစွာပြည်တွင်းစစ်ဖြစ်ခဲ့တာကြောင့်မြန်မာနိုင်ငံနေရာအတော်များများကို
တိုင်းနာလက်နဲ့ကင်တပ်ဖွဲ့တွေကချုပ်ကင်ထားတာတွေ့ရပါတယ်အစိုးရတပ်ကဖွဲ့စည်းထားတဲ့ပြည်သူ့စစ်တုံးမဟုတ်နေကြဆောင်တပ်ရဲ့ချုပ်ကင်အောက်မှာစက်ရောက်နေတဲ့နေမြေတွေလည်းရှိပါတယ်တိုင်းနာတပ်ဖွဲ့ရဲ့လက်အောက်ကဒေသမှာဒလေထုံးဆောင်ကိုလိုက်နာတာရှိသလိုချုပ်ကင်နဲ့တပ်ဖွဲ့ရဲ့တရားစီရင်မှုကိုနာခံတာမျိုးလည်းရှိပါတယ်ဒါပေမဲ့တိုင်းနာတပ်ဖွဲ့တွေကျင့်သုံးနေ
အတွက် Asia Foundation ကသူတေသည် Brian McCartan နဲ့ Kim Joliffe ကိုတောင်းဝန်ပေးပါတယ်။အစိုးရအာဏာစက်မရောက်နိုင်တဲ့ကျေးလက်ဒေသတွေမှာဓလေ့ထုံးစံကိုအခြေခံတဲ့တရားစီရင်ရေးစနစ်ကိုကျင့်သုံးတယ်လို့ဆိုပါတယ်။အင်္ဂလိပ်ကိုလိုနီခေတ်မှာကိုယ်ပိုင်အုပ်ချုပ်ခွင့်အသင့်အတင့်ရတဲ့ပြည်နယ်တွေမှာဓလေ့ထုံးစံဥပဒေလွှမ်းမိုးမှုများပြီးဓာတ်ရိုက်အုပ်ချုပ်တဲ့ပြည်မမှာတော့ကိုလိုနီဥပဒေကိုကျင့်သုံးကြပါတယ်။ဒါကြောင့်ပြည်မနဲ့ရောနှုံးမှုများတဲ့ကရင်နဲ့မွန်ပြည်နယ်မှာကိုလိုနီဥပဒေလွှမ်းမိုးမှုပိုများတာတွေ့ရပါတယ်။ KNU ခေါင်းဆောင်စောပဦးကြီးဟာအင်္ဂလန်မှာဥပဒေပညာသင်ကြားခဲ့သူဖြစ်လို့ KNU တရားစီရင်ရေးနဲ့ရဲတပ်ဖွဲ့ဟာဗြိတိသျှကိုလိုနီဥပဒေမှာအခြေခံထားပါတယ်
။ဒါကြောင့် KNU နေမြေမှာတရားစီရင်ရေးနဲ့တရားရေးကိုအခိုင်အမာတည်ဆောက်ထားပါတယ်။တရားရေးဌာနတရားစီရင်ရေးဌာနနဲ့ရဲအဖွဲ့စသဖြင့် KNU မှာဌာန3ခုရှိပါတယ်။တရားရေးဌာနဟာဥပဒေပြဋ္ဌာန်းမှုနဲ့တရားဥပဒေဗဟုသုတပြန်ပေါင်းမှုအတွက်တာဝန်ယူရပါတယ်။တရားရေးဌာနဟာဘူကော်မတီမှာပါဝင်ပေမဲ့ခရိုင်နဲ့မြို့နယ်အစ်စ်မှာမပါဝင်ပါဘူး။တရားစီရင်ရေးဌာနဟာပြည်ကြားလွတ်လပ်တဲ့အဖွဲ့ဖြစ်ပါတယ်။တရားရုံးချုပ်မှာတရားသူကြီး3ဦးရှိပြီးနေ့နေ့တစ်ချိန်ကျင်းပတဲ့KNU Congress ကရွေးကောက်တင်မြှောက်သူတွေဖြစ်ပါတယ်။ KNU နဲ့မြို့နယ်မှာတရားသူကြီးတဦးစီကိုနှစ်နှစ်တခါရွေးကောက်တင်မြှောက်ပါတယ်။တရားသူကြီးမှသာအမှုစစ်ဆေးနိုင်ခွင့်ရှိပေမဲ့လက်တွေ့မှာတော့ KNLD တပ်မှုတွေကလည်းအမှုကိုစီရင်ဆုံးဖြတ်တာမျိုးတွေရှိပါတယ်
။ KNPF ကတရင်ရဲတပ်ဖွဲ့ကို1992ခုနှစ်မှာတည်ထောင်ပြီး KNU နယ်မြေတည်ငြိမ်ရေးအတွက်တာဝန်ယူရပါတယ်။KNU နယ်မြေဖြစ်တဲ့ခရိုင်ခုနှစ်ခုမှာကရင်ရဲတပ်ဖွဲ့ဝင်600ကျော်နေရာချထားပါတယ်။ခရိုင်လေးခုမှာအကျဉ်းထောင်ရှိပြီးမြို့နယ်အစ်စ်မှာမရှိပါဘူး။ KNU တရားစီရင်ရေးကိုလက်နက်ကင်ပဋိပက္ခကာလနဲ့အစဉ်ပြေအောင်စီမံထားဖို့ရပါတယ်။မွန်ပြည်သက်ပါတီမှလည်း1995အပြည့်ရသဘောတူချက်အရကိုပိုင်အုပ်ချုပ်ခွင့်ရနေမြေအချို့ရှိပါတယ်။အဲ့ဒီထဲမှာထိုင်းနဲ့ဆက်ဆက်နေတဲ့အပိုင်းဟာအကြီးဆုံးဖြစ်ပြီးKNU နဲ့ပိုင်ဆိုင်မှုအငင်းပွားတဲ့နေမြေတွေလည်းရှိပါတယ်။မွန်ပြည်သက်ပါတီတရားစီရင်ရေးဟာအုပ်ချုပ်ရေးလက်အောက်မှာရှိနေပါတယ်။ဗဟိုတရားရေးကော်မတီ၊ခရိုင်ကော်မတီနဲ့မြို့နယ်ကော်မတီရှိပြီးကိုလိုနီခေတ်ဥပဒေကိုပြန်လည်ပြင်ဆင်ကျင့်သုံးတယ်လို့ဆိုပါတယ
်။ချမ်းပြည်နယ်နဲ့မြမပြည်မြောက်ပိုင်းကလက်နက်ကင်အဖွဲ့အုပ်ချုပ်တဲ့ဒေသဟာစစ်စင်ရေးအရာဖွဲ့စည်းထားကြတာဖြစ်လို့အုပ်ချုပ်ရေးနဲ့တရားစီရင်ရေးမှာအခြေခံလောက်တာရှိပါတယ်။လက်နက်ကင်သူကဖာစီတီကျေးလက်ဓလေ့ထုံးစံဥပဒေအရစီရင်ချက်ချပါတယ် KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီကတော့ဝါရင်အဖွဲ့ဝင်တွေရေးဆွဲထားတဲ့ဥပဒေစာအုပ်အရအငင်းပွားမှုနဲ့ပုခင်းအသေးစားတွေကိုစစ်ဆေးပါတယ်ဘ ਹੁ ခရိုင်မြို့နယ်အစင်းစင်မှာတရားရေးကော်မတီတွေရှိပါတယ်တိုင်းနာတပ်ဖွဲ့တိုင်းမှာပြည်သားတရားစီရင်ရေးစနစ်တည်ရှိကြပါတယ်ဒါကြောင့်မို့တိုက်ပွဲကာလမှာမတိမငြိမ်ဖြစ်ပေမဲ့တိုက်ပွဲမရှိတဲ့အခါမှာတရားရေးစနစ်ကိုပြန်လည်ကျင့်သုံးနိုင်ကြပါတယ်။တိုင်းရင်းသားတရားရေးစနစ်ချက်ခိုင်တဲ့ဒေသတွေမှာလူစုကိုင်းတွေခြေခိုးယူဖို့ခက်ခဲပါတယ်။တချို့နေရာတွေမှာတိုင်းရင်းသားစနစ်ကိုအစိုးရစနစ်နဲ့ပိုပြီးနှစ်သက်ကြပါတယ်။ထိ ंछ ုံမှုရှုပ်ထွေးတဲ့နေရာတွေမှာသာဒေသခံတွေဟာသူတို့နဲ့အကန့်အညီဆုံးဖြစ်တဲ့တရားစီရင်ရေးစနစ်ကိုရွေးချယ်တယ်လို့ဆိုပါတယ်။လက်နက်ကိုင်အဖွဲ့ကြီးတွေကြီးစိုးတဲ့နေပြည်တော်တရားစီရင်မှုကိုအလွဲသုံးစားလုပ်တာတွေရှိပါတယ်။တိုင်းရင်းသားတရားစီရင်ရေးမှာဓလေ့ထုံးစံရည်ကြီးမှုလူမှုစီးပွားရေးနဲ့နိုင်ငံရေးအရာကွဲပြားခြားနားတာတွေကိုပြုပြင်ပြောင်းလဲရမှာသတိထားသင့်ကြောင်းသူတေသီ Brian McCartan နဲ့ Jim Joliffe ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ကိုညာဝေးအောင်ကူညီတင်ဆက်ပေးထားတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
မင်္ဂလာပါရှင်ကျမကအာမီပါဖီကဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ပို့ချုပ်မြင်းစီကျေးဥထူထားရှိဖို့စက်ပြီးလှုပ်ဆောင်သွားမယ်ဆိုရင်တော့ဆက်လက်ကန့်ကွက်သွားမယ်လို့ခရနီတီလူငယ်တွေကပြောဆိုခဲ့ပါတယ်။ငုံမျိုးသားပါတီနဲ့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီတို့တပါတီရဲ့ပေါင်းစည်းဖို့သဘောတူညီခဲ့ကြတယ်ဆိုတာနဲ့၂၀ရာစုတတိယ ကရားပြည်နယ်လူထုအချင်းချင်းကြားမှာထိတ်တိတ်ဖြစ်ပေါ်စီတဲ့ကိစ္စတွေပေါ်လာရင်တော့တန်နိုင်တယ်လို့ရှောင်ရှားသွားမှာဖြစ်ပေမဲ့ဘုချုပ်မြင့်စီကျေးဥထုထားရှိဖို့ဆက်ပြီးလှုပ်ဆောင်မယ်ဆိုရင်တော့ဆက်လက်ကန့်ကွက်သွားမယ်လို့ကရင်နီတီလူငယ်တွေကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့အော့ခစ်ဟိုတယ်မှာဇူလိုင်လ20ရက်နေ့ကပြုလုပ်ခဲ့တဲ့ဘုချုပ်အောင်ဆန်းကျေးဥထုနဲ့ပတ်သက ဒီနေ့ကျွန်တော်တို့ကဖြစ်မြောက်ရေးကော်မတီကိုဖျက်သိမ်းလိုက်ပြီးလို့ကရားပြည်နယ်ဝန်ကြီးချုပ်ကပြောကြားသွားပေမဲ့ကြေးရုပ်ထုတ်ထားရှိရေးကိုလူထုကဥဆောင်စီစဉ်မယ်ဆိုရင်ပတ်ပိုးပေးဖို့အသင့်ရှိကြောင်းလည်းပြောဆိုတဲ့အတွက်ကံကွက်သူနဲ့ထောက်ခံသူတွေကြားမှာရန်တိုက်ပေးတယ်လို့ဖြစ်နေတယ်လို့ကရားမျိုးဆက်တစ်လူငယ်ခွန်ပန်းနဲ့ပုတ်ကပြောကြားသွားပါတယ်
မော်မျိုးရပါတီ MMP နဲ့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီ ANDP တို့နှစ်ပါတီကနေတပါတီတည်းပေါင်းစည်းဖို့သဘောတူညီခဲ့ကြပါတယ်။ဆူလန်လက်23ရက်နေ့ကမော်ရမြမြို့ ANDP ရုံးဆွေးနွေးပွဲကနေသဘောတူညီခဲ့ပြီးပါတီအမည်ကိုတော့အတိမပြည့်ရသေးဘူးလို့မော်မျိုးရပါတီတွေ့ပတ်သွင်းမှုတဲ့နာလီသမကပြောပါတယ်။နှစ်ပါတီပေါင်းစည်းရေးကိုအလုံးအပြည့်သက်သဘောတူညီကြပြီးလက်ရှိနှစ်ပါတီလုံးကဥက္ကဋ္
ကျွန်တော်တို့ကလည်းဒီနေရာမှာဖြစ်ပြီးတော့ကျွန်တော်တို့မှာချမ်းသွဲသွေးသွေးမှုတောက်တာမင်းလွယ်စုသွေးဖက်သွေးမှုတက်နာလီသမားတို့ကိုရွေးချယ်ခဲ့ပါတယ်။ပါတီပေါင်းစည်းရေးသဘောတူညီချက်တွေကိုတက်ဆိုင်ရာမြို့နယ်တည်တည်မှရှိတဲ့အောက်ခြေပါတီဝင်တွေကိုတလခဆင်းလင်းပွဲတွေပြုလုပ်သွားမှာဖြစ်ပြီးပြန်ကျင်းနေတဲ့မော်နယ်ငါရေးအင်အားစုတွေပါဝင်လာဖို့ကတော့နှစ်ပါတီပေါင်းစည်းရေးလုပ်ငန်းပြ ပြည်သူ့ကျောင်းသားများနဲ့ကျောင်းမီတွေတူးဖော်ရေးစီမံကိန်းကိုအလိုမရှိကြောင်းမိုင်းဖြတ်မြို့နယ်ရမီရဖရီနဲ့နိုင်ငံရေးပါတီတွေဒေသခံလူထုစုပေါင်းလက်မှတ်ရေးထိုးထားတဲ့စာကိုပြည်တော်စုအစိုးရစီကိုပေးပို့မှာဖြစ်ပါတယ်ဇူလိုင်လ23ရက်နေ့ကမိုင်းဖြတ်မြို့မှာတွေ့ဆုံဆွေးနွေးမှုပြုခဲ့ကြတာဖြစ်ပါတယ် မိုင်းဖြတ်မြို့နယ်ကြားဖြူပါတီရဲ့မြို့နယ်ဥက္ကဋ္ဌစိုက်ကမ်းစံကဒေသခံလူထုစုပေါင်းကန့်ကွက်လက်မှတ်ရေးထိုးထားတဲ့စာကိုပြည်နယ်အစိုးရစီကိုပြီးခဲ့တဲ့နှစ်နောက်ပိုင်းကတင်ပြခဲ့ပေမဲ့အစိုးရကဆောင်ရွက်ပေးမှုမရှိလို့ပြည်တော်စုအစိုးရထံကိုစာဆက်ပေးပို့မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒီကြောင့်မီးသွေးတူးဖော်ရေးစီမံကိန်းအောင်မြင်စွာအကောင့်ထည်ဖော်နိုင်ဖို့အတွက်
ဩစတြေးလျနိုင်ငံ SS Resource Asia Community Limited ရဲ့ကွန်မြူနီကိုယ်စားလှယ်တွေကနေမိုင်းဖြတ်ဒေသခံတွေစီကိုတုံးကျဉ်ချက်မနဲ့ရောက်ရှိစီယုံခဲ့ပေမဲ့ဒေသခံလူထုအနေနဲ့သဘောတူညီမှုမရှိခဲ့ပါဘူး။လာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပပြုလုပ်မယ့်ချင်းမီနယ်ဂျာဖြတ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ၅ခုဝင်ရောက်ရှင်းပြန်ကြမှာဖြစ်ပါတယ်။ချင်းမီနယ်တွင်ဂျာဖြတ်ရွေးကောက်ပွဲ
ဒီတော့စုကြံခရင်းနဲ့ဖုန်ပြေးပါတီ USDB တို့ဝင်ရရှင်ပြန်မှာဖြစ်ပြီးမသူပြင်းမြို့နယ်ချမ်းဖြတ်ရေးကွားပွဲမှာချင်းတမိုကရေစီဘွဲချုပ် CRD နဲ့အမျိုးသားဒီမိုကရေစီဘွဲချုပ် NLD တို့ရှင်ပြန်ကြမှာလို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့သွင်းမှုဦးလင်းကျော်ကပြောပါတယ်။တမရော်ထန်လက်နက်ချအလင်းဝင်သွားတဲ့ကရင်ငြိမ်းချမ်းရေးကောင်စီ KNU, KNLAPC တပ်ဖွဲ့ဝင်အင်အား23ဦးရဲ့အဖ တွဲဖက်တွေးရင်မူဗိုလ်မှူးကြီးစောကျော်ညွန့်ကပြောပါရယ်ဒီအလင်းဝင်သွားတဲ့ KNU KNLAPC တပ်ဖွဲ့ဝင်23ဦးဟာတာမန်ပြည်သူဘဝနဲ့နေထိုင်လိုပြီးလက်နက်ခဲယမ်းနဲ့ဆက်ဆက်ပစ္စည်းများနဲ့အတူဥပဒေပေါ်အတွင်ဝင်ရောက်ခဲ့တာဖြစ်တယ်လို့တပ်မတော်ဘက်ကတင်းထုတ်ပြန်ထားတာရှိပါရယ
်ရခပူရသာသနာလင်္ကာရအသိဉာဏ်အစီအစဉ်နဲ့ဘကူရန်ဒီရကြီးရွှေတောင်မြို့နယ်မယမ်းမှန်ကျေးရွာမှာကိန်းဝတ်ဆံပင်နေတဲ့ရှင်ကျော်မှုနေ့ကိုရခိုင်ပြည်ကိုယာယီပိစာပူဇော်ခံမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပြီးဖြစ်တယ်လို့ရခပူရသာသနာလင်္ကာရအသိဉာဏ်ကနေထုတ်ပြန်ထားပါတယ်အဲ့ဒီကြေညာချက်ကို24ရက်နေ့စောနဲ့ထုတ်ပြန်လာဖြစ်ပြီးဖျားပိစာပူဇော်ခံရေးကိစ္စမှာမုံမြကောင်းမွန်တဲ့စေတနာဖြစ်ပေမဲ့လည်းအချိန်ကမသိတဲ့အတွက်မပိဆောင်သင့်လို့ဆရာတော်ကြီးတွေကဩဝါဒပေးတယ်လို့လူမှုဖွဲ့စည်းတွေကလည်းသဘောထားပေးတဲ့အတွက်အစီအစဉ်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်ရှင်ကျော်မူနီမန္တလေးမဟာမူနီဖရာအပါဝင်မူနီငါးစုကိုရခိုင်ပြည်ကိုအမရပူရပရင်ဘုရောဥဝိုင်းသိမ်းယူပြီးနောက်အိရှိမင်းသားတိဟသူရကမြန်မာပြည်ကိုပြေဆောင်သွားတာဖြစ်တယ်လို့သမိုင်းမှတ်သားရသိရပါတယ်
တင်လွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။၂၁ရာစုတတိယအကြိမ်ပင်လုံညီလာခံပြီးစီးခဲ့ပေမဲ့ညီလာခံကသဘောတူညီချက်တွေမှာတိုင်းသားတွေအတွက်ရေရာတဲ့အာမခံချက်တွေမပါသေးသလိုငင်းချင်ရေးရှေ့ဆက်ခီတူးတက်နိုင်တယ်လို့လည်းမဆိုနိုင်သေးကြောင်းတိုင်းသားကောင်းဆောင်တွေကပြောဆိုလိုက်ပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ကျင်းပပြီးစီးခဲ့တဲ့၂၁ရာစုပင်လုံတတိယအစည်းအဝေးညီလာခံကသဘောတူညီချက်တွေမှာပြည်တွင်းငင်းချမ်းရေးကိုအမခနိုင်တဲ့အချက်တွေမပါဝင်ဘူးလို့ UBDJC ဒုဥက္ကဋ္ဌဒေါက်တာဆလိုင်းရှာမောင်စာခေါင်းကအခုလိုပြောကြားခဲ့ပါတယ်
။ဒီညီလာခံတွေကျင်းပပြီးတော့ငင်းချမ်းရေးဆွေးနွေးပွဲကိုကျွန်တော်တို့လုပ်နေတာဟာအသစ်ကွန်စီကြာပြီးဖြစ်တဲ့ပြည်တွင်းစီကိုချုပ်ငင်းစီကိုဖြစ်ပါတယ်။အခုရလာတဲ့အချက်အလက်တွေဟာပြည်တွင်းငင်းချမ်းရေးကိုအမခံချက်ပေးနိုင်တဲ့အချက်အလက်တွေအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဟုတ်ခံချင်ပါတယ်။
တိုင်းရင်းသားတွေအနေနဲ့ကတော့ကိုပိုင်ပြတ်ထန်းခွေအခွင့်အရေးအမခံချက်ရှိတဲ့ပြည်တော်စုတိဆောက်ဖို့လိုလားတယ်လို့ဒေါက်တာဆလိုက်ချာမောင်စာကောင်းကအခုလိုပဲထပ်ပြောသွားပါတယ်
။ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကတော့ဟိုင်းရဲ့ဖွဲ့စည်းကနေပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတော့ပြည်ထောင်စုတိဆောက်ရေးအတွက်အခြေခံရမယ့်မူအများစုကိုတော်လကောင်းအဓိကအကြီးကြီးတဲ့မူအားလုံးကိုကျွန်တော်တို့တင်ပြပြီးပြီ။ပြီးတော့အနှစ်80ကြာပြီးပြည့်တဲ့ပြည်တွင်းငင်းချမ်းကြီးပြည်တွင်းစီ6ငင်းကြီးအတွက်လူအပ်တဲ့အခြေခံမှုအားလုံးကိုကျွန်တော်တို့ပြင်ပြပြီးပြီ။တို့တောင်းဆိုတဲ့တောင်းဆိုချက်ကဒီမိုကရေစီရဲ့အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်အခွင့်အရေးများအပြည့်အဝအာမခံချက်စီတော့ပြည်ထောင်စုတည်ဆောက်မှုဖြစ်ပါလေ
။အလားတူငင်းချမ်းကြီးပြင်းပြောင်းစေဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြိုးပမ်းလာခဲ့တဲ့9နှစ်တာကာလအတွင်းမှာ27ရာစုပင်လုံတတိယစီဝေးကျင်းပနိုင်တဲ့အခင်းကျင်းကိုရောက်ရှိလာပေမဲ့လည်းငင်းချမ်းရေးလုပ်ငန်းတိုးတက်လာတယ်လို့မဆိုနိုင်သေးကြောင်းဝန်ဖြစ်ဖြစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပဲပြောသွားပါတယ်
။ဘာမှမတိုးတက်သေးဘူးဗျ။အဓိကကြားတဲ့နိုင်ငံရေးပိုင်းဖွဲ့ရပိုင်းတိုင်းသားခွင့်ရေးဘာမှမဆိုနေသေးဘူး။အဓိကကြားတဲ့အပိုင်းတွေကိုမကိုက်သေးပဲနဲ့ပေါ့ဗျာ။အပေါ်ယံမှာနှမ်းဖြူနေတဲ့ပုံစံလောက်ပဲဆိုတော့ဟန်ပြသဘောပဲပေါ့နော်
။မနစ်ကကျင်းပပြစီခဲ့တဲ့ညီလာခံကနေ38ချက်ကိုရရှိထားတဲ့အတွက်အခုချိန်မှဆိုရင်စုစုပေါင်းအချက်51ချက်ကိုပြည်တော်စုသဘောတူစာချုပ်မှာလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်ရှင်။
ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မြို့မြို့နယ်မော်လမြိုင်စစ်မှုဇုံမှာရှိနေတဲ့ကြောင်မီသွေးနဲ့ဆန်းတက်လေပတ်နေတဲ့ခနောက်စိမ့်ဆက်ယုံကနေအနံ့စိုးတွေထွက်နေတာကြောင့်ဆက်ယုံကိုပိတ်သိမ်းပေးဖို့နဲ့လူသူနဲ့ဝေးရကိုပြောင်းရွှေ့ပေးဖို့ဒေသခံနေရာလောက်ကဇူလိုင်လ22ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မီးရင်စနိုင်းကနေစူးစီးတင်ဆက်ထားပါတယ်။
မော်လမြိုင်စစ်မှုဆောင်မှာရှိနေတဲ့ခနောက်စိမ့်ဆက်ယုံကနေအနောက်ဆိုးတွေထွက်နေတာကိုပြေရှင်းပေးဖို့တက်ဆိုင်ရာပြည်내ဆွေရဖွဲ့ကိုလက်မှတ်ရေးထိုးတိုင်ကြားခဲ့ပေမဲ့သဆုံးတရားရည်ယူပေးတာမရှိလို့အခုလိုဆန္ဒထုတ်ဖော်ရတဲ့အထိလောက်ရတာဖြစ်တယ်လို့ဆန္ဒပြတ်ကောင်းဆောင်သူဖြစ်တဲ့ကိုစောစောဟန်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကဆန္ဒပြတ်ကောင်းဆောင်နေတာလည်းပဲပြောရမယ်။ဖြစ်တိုင်းစကားပြောခဲ့ပါတယ်။နောက်ဆုံးတော့ဟိုလေဒီဒီသက်ခံမှုတွေတော်တော်လေးခံစားရတယ်ပေါ့နော်ခံစားရတဲ့အချိန်မှာလည်းအလွန်ကြုံဖြစ်တယ်တက်မိုက်ရှိခဲ့တဲ့လေသားတွေဖြစ်တယ်ဆက်ရွာဆော့ထုတ်လိုက်တဲ့ငွေတွေကလည်းဒီနားပတ်ဝန်းကျင်တော်တော်လေးနမ်းတာကိုသူ့ရကပြောတယ်ကမနမ်းပါဘူးတဲ့စက်ကပိုင်းလောက်သာနမ်းပါတယ်တဲ့ကျွန်တော်တို့ကစက်ကပိုင်းလောက်နမ်းတာမဟုတ်ဘူးအငဲနမ်းနေရတယ်ဆိုတဲ့ကြောင့်သိစေချင်တော့လို့ဒီလူတွေနဲ့ပြောလို့မရတော့ဘူးဆိုတော့ငါတို့ကသိအောင်ပဲကျွန်တော်တို့ခံစားဖို့ထုတ်တာပဲ
သမုတ်ဆောင်ကနေအနပေါင်းဆောင်ထွက်နေပေမဲ့ခနောက်ဆိုင်ဆက်ရောင်ကနေထွက်ရနဟာတခြားနာတွေနဲ့မတူပဲခန်းစားရခက်ပြီးယူဆိုင်မိလျင်အသက်ရှူကြတာလပင်းချောက်တာကောင်းမှုတာအနာချောင်းဆိုးတဲ့ဝေဒနာတွေခန်းစားရတယ်လို့ဆက်ရောင်နားမှာနေနေတဲ့ဒေါ်ကြီးတန်းကအခုလိုပြောပါဗျ สันนับยาตุเรฮะอนาสูทว่าจะมีตัวตั้งขนาดเส้นเสียงกูไปเต็มไปพูเนี่ยเสียงกูเล็บปากคุยผิวเลยตาวันเสียงตุเรอากาศเก่งเช่นมูชิมิชิพอทั้งเสียงเสียงเยี่ยวไปปุ๊บตั้งสูสันนับยาเขยจาวาเลยตาเบียนเสียงไปเต็มไปปุ๊บกักกว่าเล็บมากักขันบีนั่งกันโดนดามรันเนี่ยนั่งกันโดนตามเบงกันปกูทันเต็มปีตัวเมลูสันนับยาตุเรฮะเปียวาเลย ขนมเส้นเสียงก่อนนี้อันนั้นสมัยท่านนี้เราก็เที่ยวไปกรมนิกุญญาท่าบีและหน้ามุมชีบุษย์ส่วนใหญ่อายุตัวแม่ลูกมองไปในสุยาพ่อเดียร์สัตว์เนี่ยแต่ว่าป้าวันจินเทนเดย์วันจีตักตามินจีวิงก์จุลัยล่าเสียงนี้ก็เปลี่ยนไปเลยมองแล้วมีสมุทรมาขนมเส้นเสียงเช่ายองสีไปเลยเสียงเช่ายองอันนั้นมาเชื่อมโยงสิบล้อขนมเส้นเสียงกูนัทเอาสักคนหนึ่งเอาดูบาลานี้ยันนี้กันละก็มีมาเชื่อมขนมเส้นเสียงกูนัวเวมบาลานี้เสียงนี้กันละก็
สันตัลเลปปุพินเนสุยากะคุยบิวทากเกวาเร่คุเซปิจเนจินชกูนาเซนใจยามาวาชิปัจจุบันนี้เจ้าทูทัชิโพเซปิลูกสาวเมโซยินโดสลักกังกวดตัวเมลูยังกุมโยมาจิมปาเรตเดินสายเชลิมเปย์มาเกยินนีปีลูเนริกาเปียวสูเทวาเร่
มัวเมื่อนาปาร์ตี้เนี่ยมันได้ลงสัญญาดิโมคราซีปาร์ตี้โดนนาปาร์ตี้กันในตบาริปองซีโปตบอตุนีเข้าจับอะไรตอนนี้เนี่ยคุณน้าเซนเข้าจับอะไรก็รู้ยังไงวันนี้ตาเรกันเนี่ยประชิดเดินสะดวกไม่ได้ยินเสียงว่าเป็นสุดเลยอาวาชิจมากกันนะ
เนื้อเจ้าดีตาดายินดินเท่าดีสุจิตินเสถาเรตายินดินว่าสิ่งสิงกูน้าเซนเข้าจับอะไรวะชิ
คุณรู้จักในที่เรื่องเชิงจุ่มมาที่จะยังมีมาในนั่งงานการเรียนจริงๆกูกวางลิงก์กับเบียวปีบ้างใช่ก็วันนั้นพัฒนาเรื่องละคุยอเมริกันสุยาเอวูซาบีมัวร์ที่อัพเดตเจ้าอเมริกันทุกตัวมาไม่เป็นสัตว์ในเรื่องพัฒนาเรื่องละคุยนั่งงานการยีลากันมีเงินมาแต่ตัวพิเศษจะบาร์เลยประมาณจังเจจิมปาเลยพัฒนาเรื่องละคุยสายยีลากันกู เมื่อแกนั่งยัยท่านาอุซองจิมปาเนบีที่นี่นักสู้เนบีพ่อแม่งงูทุกตัวมันเป็นสก้าพิอสูเกราบะกว่านั้นพัฒนาเรื่องละคุยด้วยพอทำให้จีนยาสันนิษฐานว่าเลยคุณยีลากันพิทุกอย่างนั้นมาพิบีที่ถูกลงเงาคอนเทปพ่อผู้ยังพงวิพ่อผู้พ่อสีตัวมาพิเดจังเลยทุกตัวมันก็จีนยาทว่าเลยที่เทมาอุซาบีนั่งงานนั่งงานพี่เนี่ยมันนั่งงานงูเลยแท้ตัวเงียบะทุกีนั่งงานมาเมื่อแกนั่งงานคุยกับพงนี้มีชาวเรื่องอะไรเปลี่ยนหลายเรื่องมาเลยเกี่ยวสู้เจ้าทุ ကပေါ်ထုတ်နေတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပြည့်ပြည့်စုံစုံတင်ပြဖို့ပြုကွက်မှုလူထုံးလုံးနည်းနဲ့ညီဆောက်ဖို့ပြုကွက်မှုဆွဆွဲချက်တွေနဲ့ဒုတိယရှင်နေချုပ်ရော့လော်ဇန်စတိုင်ကိုအရေးယူနိုင်မှုအလုပ်တော်မှာရှိရပြပကအမှတ်ချုပ်မနေ့ကစတင်ကြိုးပမ်းကြပါတယ်ရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုတော့ရှင်းလင်းရုပ်ချက်ဆက်ရှင်ဘေးထွက်ခဲ့ပြီးနောက်မှာပဲလော်ဇန်စတိုင်ကတာဝန်ယူထားတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူမှုကြီးကြပ်ရေးဥပဒေသေးရဖန်ဆီးထင်ထင်ထားပြီးတကွဲတပြားဖြစ်နေတဲ့သားသမီးနဲ့မိဘ2500ယောက်ကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့တရားရုံးကနောက်ဆုံးသတ်မှတ်ထားတဲ့ရဲ့ဒီနေ့ကုံဆုံးတော့မှာဖြစ်ပါတယ်အမိမြေလုံချုံရေးဝန်ကြီးကတော့သတ်မှတ်ရဲ့မိဆောင်းနဲ့မှာဖြစ်တဲ့အကြောင်းလွှတ်တော်ကော်မတီတစ်ခုကိုမနေ့ကတော့ပဲပြောဆိုထားတာပါကျောင်းနိုင်ငံပေကျင်းမြို့တော်ကအမေရိကန်တန်ရုံးအပြင်ဘက်မှာဒီကနေ့လက်လုံဘုံတလုံးပောက်ခွဲရကဘုံတင်လာတဲ့အမျိုးသားထိခိုက်ဒဏ်ရာရသွားပါတယ်ဘုံပောက်ခွဲသူဟာကျောင်းနိုင်ငံအတွင်းမွန်ဂိုလီးယားဒေသကအသက်26နှစ်အရွယ်အမျိုးသားတူဖြစ်တဲ့အကြောင်းပေကျင်းမြို့တော်ရဲတပ်ဖွဲ့ကအတည်ပြုထားတာပါဘုံပောက်ခွဲမှုကြောင့်ပောက်ခွဲသူရဲ့လက်မှာလည်းဒဏ်ရာရရှိသွားခဲ့ပါတယ
်ကျေးဇူးပါရှင်တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကအကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vesco Polaris ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့ရပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.